Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2015ခုနှစ်အောက်တိုဘာလ31ရက်တနင်္ဂနွေနေ့မနက်ခင်းပြောရေးအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2432နဲ့လိုင်းနိုမီတာ40တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီ။ဟုတ်ကဲ့ပါဒီမနက်အစီအစဉ်မှုကတော့ကျွန်တော်ရဲကောင်ဖြစ်ပါတယ်။
မင်္ဂလာပါရှင်ကျွန်မကခင်ဗျတ်သက်ပါဒီမနက်ခင်းသတင်းတွေကိုမနန္နာချမ်းနဲ့အတူကြီးညာပေးပါပါအီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်မှာစနေနေ့ကရုရှားခီးတဲ့တင်းဒင်းစင်းပြတ်ကျခဲ့တဲ့အတွက်224ဦးသေဆုံးခဲ့ရပါတယ်ဆီးရီးယားကိုအထူးတပ်တွေဆေးလွတ်ဖို့သမ္မတအိုဘားမားဆုံးဖြတ်ချက်ဟာဆီးရီးယားပြည်ရင်းစစ်တဲဝင်ပါဖို့မဟုတ်ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်မြို့တော်ဒက်ကာမှာဘာသာရေးအော်ဆန်မခန့်နဲ့စောက်တိုင်နှစ်ခုဝင်အတိုက်ခံရပြီးထုတ်ဝေသူတူသေဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုရဲခေါင်ရင်
ဟုတ်ကဲ့ပါသတင်းတွေကြီးညာပြီးမှနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့
ကျွန်တော်တို့ဒီမှာပြည်စင်တာအလုပ်ဖွဲ့တွေလည်းကျွန်တော်တို့လေးရက်ကနေပြီးစတဲ့နေလောက်အထိကိုဒီချက်လက်တက်မှာပွားပြီးတော့မထိုးနိုင်တဲ
့ဟုတ်ကဲ့ပါဒါကတော့အပြစ်ခတ်တိုက်ခိုက်မှုရစေးပူးတွဲစောင့်ကြည့်ရေးကော်မတီ JMC ရဲ့စီဝေးဘက်မှာဘာတွေဆွေးနွေးသဘောတူနိုင်ခဲ့လဲဆိုတာနဲ့ပတ်သက်ပြီး MPC အဖွဲ့ကတာဝန်ရှိသူဦးလှမောင်ရွှေကပြောပြထားတာပါအပြစ်စုံကိုသတင်းစီစဉ်နေပြီးမှနားဆင်ရပါမယ်ဒါပြီးရင်တော့မြန်မာနိုင်ငံမှာစစ်မှန်တဲ့ပြောင်းလဲမှုတွေလုပ်နေတယ်ဆိုတာသက်သေပြဖို့အတွက်အစိုးရအနေနဲ့ဖန်ဆီးထားတဲ့အကြောင်းသားနဲ့အကျဉ်းသားတွေကိုချက်ချင်းလွှတ်ပေးဖို့ Washington DC မြို့တော်မှာဆန္ဒပြတဲ့တရင်ကိုလည်းနားဆင်ရမှာပါ။အဲ့ဒီအကြောင်းတွေပါဝင်ဥအောင်ခဲမြန်မာရေးသုံးသက်ချက် American Indian နဲ့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်တွေကိုခုမနက်မှာပြန်လည်နားဆင်ရဖို့ရှိပါတယ်။ဒါတွေကိုအလှည့်ပေးခင်မှာအခုတော့အရင်ဆုံးထိတ်တန်းရောက်တဲ့မြန်မာသတင်းတွေကိုဒေါခင်မျိုးသက်နဲ့မန္တနာချန်တို့ကကြီးညာပေးပါမယ်ခင်ဗျာ။
အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်မှာစနေနေ့ကရုရှားခီးတဲ့တင်လင်းတစင်းပြတ်ကျခဲ့တဲ့အတွက်လိုက်ပါသွားသူအားလုံး224ဦးသေဆုံးခဲ့ရပါတယ်။လိုက်ပါသူခီးတဲ့အားလုံးတို့ဟာအီဂျစ်အပန်းဖြေစခန်းရှမ်အယ်ရှိတ်ကနေရုရှားနိုင်ငံစိန့်ပီတာစဘတ်ကိုပြန်ကျတဲ့ရုရှားခီးသားတွေပါ။သေဆုံးသူခီးတဲ့တွေထဲမှာယူကရိန်းနိုင်ငံသား၃ဦးလည်းပါပါတယ်။အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကခုချိန်ထိအလောင်း129လောင်းကိုရှာဖွေတွေ့နေခဲ့ပြီဖြစ်တယ်လို့လေယာဉ်ခီးစဉ်မှတ်တမ်း Black Box ကိုလည်းတွေ့ရပါတယ်။ဒီမှတ်တမ်းတွေကလေယာဉ်မှုတွေရဲ့ဆက်သွယ်ပြောကြားချက်တွေပါဝင်လေရင်ရဲ့လှုပ်ရှားမှုအချက်လက်တွေအကုန်လုံးကိုမှတ်တမ်းတင်ထားတာမို့လေရင်ဘာကြောင့်ပြက်ကြတယ်ဆိုတာအတွက်တဲလွန်စာကောင်းကောင်းပေးနိုင်မယ်လို့မျှော်လင့်နေကြတာပါ။အီဂျစ်က IS စစ်သွေးကြွအဖွဲ့ကတော့ဒီလေရင်ကိုသူတို့ပြစ်ချခဲ့တာလို့ကြေညာပါတယ်။ဒါပေမဲ့ဒါဟာမဖြစ်နိုင်ဘူးလို့လေချောင်းနဲ့စီးရီးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။လေရင်ဟာအမြင့်ပေ3000လောက်အောက်ရောက်နေတော့ပြက်ကြတာဖြစ်ပြီး IS စစ်သွေးကြွတွေမှာဒီလောက်အမြင့်ထိပြစ်နိုင်တဲ့ဒုံးကျည်မရှိဘူးလို့ဆိုပါတယ်။ပြက်ကြတဲ့ Airbus A321 ဟာ Metrojet လို့ခေါ်တဲ့အသေးစားလေကြောင်းလိုင်းပိုင်းမှာစနေနေ့အာယုံတက်ချိန်အပန်းဖြစ်စခန်းတက်သွားပြီး23မိနစ်ကြာမှရေဒါကနေပျောက်သွားတာဖြစ်ပြီး El Arish မြို့တောင်ဘက်မိုင်60ကိုကျော်ကွာမှာပြတ်ကျတာပါ။လေရင်မပြန်တန်းရင်စစ်ဆေးမှုတွေလုပ်ပေမဲ့ပြဿနာတစ်စုံတစ်ရာမတွေ့ရတယ်လို့လေရင်ပြောက်မသွားခင်လေရင်မှုစီကအကူအညီတောင်းခံမှုတစ်ခုမှမရခဲ့ဘူးလို့အီဂျစ်အရက်ဖက်လေကြောင်းဌာနကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့တနင်္ဂနွေနေ့ကိုနိုင်ငံတော်ခြေကွဲပွဲနေ့အဖြစ်ကြေညာခဲ့ပါတယ်။
ဆီးရီးယားမြို့တော်ဤတပုံတွေထိန်းချုပ်ထားတဲ့ရက်ကွက်ကလူထုတတ်တဲ့နေရာမှာတောက်ကြနေကလေကြောင်းတိုက်ခိုက်မှုနဲ့ဘုံကျဲမှုတွင်အနည်းဆုံးလူ80သေဆုံးခဲ့တယ်လို့နယ်စည်းမခြားဆရာဝန်များအဖွဲ့ MSF ကပြောဆိုလိုက်ပါတယ်။ဒမတ်စကတ်အနီးဒိုမာအရက်ကဈေးထဲမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွင်နောက်ထပ်လူ950လည်းဒဏ်ရာရရှိခဲ့ကြတယ်လို့ပြင်သစ်အခြေစိုက် MSF အဖွဲ့ကစနေနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်။MSF ရဲ့အကူအညီနဲ့ဖွင့်လှစ်ထားတဲ့အနီးအနားကစစ်ရုံမှာဒဏ်ရာရသူတွေကပထမအတော့ကိုဆေးကုသမှုပေးနေတယ်လို့လည်းပြောပါရယ်ပြင်းထန်လွန်းတဲ့ဘုံကျဲတိုက်ခိုက်မှုအဖြစ်ဖော်ပြခဲ့တဲ့ MSF ရဲ့ကြေညာချက်မှာတော့ဘယ်သူလက်ချက်ဆိုပြီးပြစ်တင်ပြောဆိုတာမျိုးမရှိခဲ့ပေမဲ့ဒိုမာရက်ဟာနှစ်ပေါင်းများစွာဆီးရီးယားတပ်ဖွဲ့တွေကနေအဆက်မပြတ်တိုက်ခိုက်တာခံနေရတဲ့နေရာဖြစ်တဲ့အကြောင်း MSF ပြောခွင့်ရပုဂ္ဂိုလ်တင်ရှောင်းက VOA ကိုပြောဆိုခဲ့ပါရယ်
ဆီးရီးယားကိုအထူးတပ်တွေဆေးလွတ်ဖို့အတွက်သမ္မတအိုဘားမားရဲ့ဆုံးဖြတ်ချက်ဟာ IS Islamic စစ်သွေးကြွတွေချေမှုန်းရေးကိုပဲအဓိကထားလှုပ်ဆောင်မှာဖြစ်ပြီးဆီးရီးယားရဲ့ပြည်ရင်းစစ်တဲဝင်ပါမဟုတ်ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။သမ္မတအိုဘားမားရဲ့တပ်ဆေးလွတ်ရေးကိစ္စနဲ့ပတ်သက်ပြီးဝန်ကြီးကယ်ရီကပြောကြားရမှာအမေရိကန်အစိုးရရဲ့မူဝါဒဟာ IS စစ်သွေးကြွအဖွဲ့ကိုချေမှုန်းဖို့ဆိုတာရှင်းနေတယ်လို့အနာဂတ်အတွက်ခံမှန်းမှုတွေသူမလုပ်နိုင်တဲ့အတွက်ဆီးရီးယားမှာအမေရိကန်ရဲ့နောင်ပါဝင်ပတ်သက်မှုတွေနဲ့ပတ်သက်ပြီးချမပြခဲ့ဘူးလို့ဆိုပါတယ်။ဝန်ကြီးကယ်ရီဟာသူ့ရဲ့အလေပိုင်းအာရှဒေသ၅နိုင်ငံခီးစဉ်တွင်ပထမဆုံးရောက်ရှိခဲ့တဲ့ကာဂျစ်စတန်ကမြို့တော်ဘစ်ကက်မှာစနေနေ့သတင်းစာရှင်းလင်းပွဲအတွင်းပြောတာပါ။ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့အတိုက်ခံတွေကိုကူညီဖို့က သမ္မတအိုဘားမားကအထူးတပ်ဖွဲ့ဝင်50လောက်ကိုဆီးရီးယားမြောက်ပိုင်းကိုဆေးလွတ်ခွင့်ပေးခဲ့တယ်လို့သမ္မတအင်ဗျူကပြောပါတယ်သူတို့ဟာဆီးရီးယားပြည်ရင်းစစ်ကအစတင်ခဲ့တဲ့2011ခုနှစ်အစောပိုင်းကစပြီးအထူးစစ်ဆင်ရေးတဲ့အနေနဲ့မဟုတ်ဘဲဆီးရီးယားနိုင်ငံတဲ့အမေရိကန်ကပထမဆုံးဆေးလွတ်တဲ့မြေပြင်တိုက်ခိုက်ရေးသမားတွေပါအမေရိကန်တပ်တွေကတစ်ဖက်သက်ဝင်ရောက်စီးနေတာဒါမှမဟုတ်ဆီးရီးယားတပ်တွေနဲ့ပူးတွဲစစ်ဆင်ရေးလုပ်တာတွေတခုမှလုပ်မှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ဝန်ထမ်းအကြီးအကဲအရှိတူကပြောပါတယ်။ဒါပေမဲ့ now အမေရိကန်တပ်တွေအခန်းကဏ္ဍကိုတော့ဘာမှမပြောနိုင်သေးဘူးလို့ဆိုပါတယ်
။အာဖဂန်နိုင်ငံရှေ့ပိုင်းကနန်ဂါဟာပြည်နယ်တွင်းကဒေသခံအရဲသားတွေဟာ IS စစ်သွေးကြွတွေကိုဆန့်ကျင်ပုံကန်နေကြပြည်ဖြစ်တဲ့အကြောင်းကိုဒေသခံအရာရှိတဦးကပြောဆိုခဲ့ပေမဲ့စနေနေ့ကအဲ့ဒီဒေသကလာတဲ့သတင်းတွေမှာတော့စတင်ပုံကန့်မှုတွေမရှိသေးဘူးလို့ဖော်ပြကြပါရယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကစစ်သွေးကြွတွေကိုချေမုံမှုပြင်းပြင်းထန်ထန်ကြိုးပမ်းနေတဲ့ကြားပါပဲ။နန်ဂါဟာပြည်နယ်ဟာဆိုရင် IS တွေရဲ့လှုပ်ရှားမှုတွေမကြသေးခင်ကတိုးချဲ့လာတဲ့နယ်မြေလည်းဖြစ်ပါရယ်။ IS စစ်သွေးကြွတွေရဲ့အန္တရာယ်ကိုဖယ်ရှားနိုင်အောင်တိုးမြှင့်ဆောင်ရွက်ပေးရေးအစိုးရကိုတောင်းဆိုကြဖို့ဒေသခံလူမျိုးစုကိုယ်စားလှယ်တွေစနေနေ့ကတွေ့ဆုံခဲ့ကြတယ်လို့လည်းလူမျိုးစုခေါင်းဆောင်မာလစ်နီယာက VOE ကိုပြောပါရယ်။အစိုးရကစစ်သွေးကြွတွေကိုအစိုးရကရှင်းလင်းပြီးရင်နောက်ထပ်ကျူးလွန်မှုမခံရအောင်စောင့်ကြပ်ဖို့ဒေသခံလူမျိုးစုခေါင်းဆောင်တွေကအသင့်ရှိနေတယ်လို့လည်းပြောဆိုပါရတယ်။နန်ဂါဟာပြည်နယ်တွေကအေချင်ခရိုင်အုပ်ချုပ်ရေးမှုကလည်းရာပေါင်းများစွာသောအရဲသားတွေဟာလုံခြုံရေးတပ်ဖွဲ့တွေထဲကိုပူးပေါင်းလက်တွဲခဲ့ကြပြီးတော့ IS သွေးကြွတွေကိုနှိမ်နင်းရမှာအောင်မြင်မှုတွေရခဲ့တယ်လို့လည်းအစောပိုင်းမှာပြောဆိုခဲ့တဲ့အကြောင်းသတင်းတွေမှာဖော်ပြခဲ့ကြပါရတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
New American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Bangladesh နိုင်ငံမြို့တော်ဓက္ကကဘာသာရေးဩဇာမခံတဲ့စောက်တိုင်နှစ်ခုဝင်ရောက်တိုက်ခိုက်ခံရပြီးထုတ်ဝေသူတဦးဖြစ်တဲ့ Faisal Arifin Diban တေဆုံးခဲ့တယ်လို့ကြံသုံးဦးကတော့ဒဏ်ရာရခဲ့တယ်လို့ရဲတွေကပြောပါတယ်။အခုအတိုက်ခိုက်ခံရသူတွေဟာ February လတုန်းကဓက္ကတက္ကသိုလ်ဝင်တဲ့ဇနီးဖြစ်သူနဲ့အတူလမ်းလျှောက်နေတော့ဓာတ်နဲ့အခုတ်ခံရပြီးတေဆုံးသွားခဲ့တဲ့ Bangladesh နယ်ပွား American နိုင်ငံသား Blogger ဆိုင်ဆာ Abijit Rai ရဲ့စာပေတွေကိုထုတ်ဝေနေသူတွေဖြစ်ပါတယ်။ဘယ်ဖွဲ့စည်းကခုလိုတိုက်ခိုက်တယ်ဆိုတော့မသိရသေးပါဘူး။blogger rai ကိုတိုက်ခဲ့တော့ကတော့ ansura ruler bangla team လို့ခေါ်တဲ့ data ring islam အဖွဲ့ကသူတို့လက်ချက်လို့ပြောပါတယ်အသက်ခံသူဒီပန်းရဲ့ရုပ်လောင်းကိုသူ့ရဲ့ jagriti prokashoni south တိုင်ရုံးခန်းထဲမှာတွေ့ရတာဖြစ်ပြီးစနေနေ့အစောပိုင်းမှာလည်းဓက္ကာက shudo swa south တိုင်ထုတ်ဝေသူ ahmed rahim tutu နဲ့ science ရနှစ်ယောက်ကိုလူ3ယောက်ကဓာတ်နဲ့ထုတ်ပြီးတနက်နဲ့လည်းပြစ်ခဲ့တယ်လို့ရဲတွေကပြောပါတယ် science ရနှစ်ယောက်ကတော့ rana dev basu နဲ့တရိရာဟင်တို့ဖြစ်ကြောင်းသူတို့သုံးစလုံးကိုဆင်းအောင်တင်ထားပြီးတူတူကတော့စိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ရဲကပြောပါတယ်။အခုလိုနောက်ဆုံးအတိုက်ခိုက်ခံမှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံမှာအစ္စလာမ်အစွန်းရောက်အဖွဲ့တွေကလှုပ်ရှားလာမှာကိုစိုးရိမ်နေကြပါတယ်။ဒီနှစ်ထဲမှာပဲဘာသာယူမရှိတဲ့ blogger အ ਨੇ ဆုံး၄ဦးအသက်ခံခဲ့ရပြီဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံကပြည်နယ်လေးခုမှာကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေအတွင်းစနေနေ့ကပြိုင်ဘက်နိုင်ငံရေးပါတီတွေအကြားတစ်ဖက်နဲ့တစ်ဖက်ပစ်ခတ်မှုကြောင့်မလို့လူ12ဦးသေဆုံးသွားပါတယ်ပါကစ္စတန်တောင်ပိုင်းဆင်းပြည်နယ်ရဲ့မြို့တော်ကရာချီစိတ်ကမ်းမြို့ရဲ့အနောက်မြောက်ဘက်ခွာပါခရိုင်မှာအကြမ်းဖက်မှုဖြစ်ပွားခဲ့တာပါဆင်းပြည်နယ်ကိုအုပ်ချုပ်တဲ့ပါကစ္စတန်ပြည်သူ့ပါတီကအုပ်စုနှစ်ခုနဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်တို့ကြားမဲယုံမပိတ်ခင်တနအီလောက်မှာပဲပြစ်ပခဖြစ်ခဲ့တာလို့လဲဒေသခံရဲတပ်ဖွဲ့ကိုကိုးကားပြီးတော့ပြင်သစ်သတင်းဌာနကဖော်ပြခဲ့ပါတယ်။လွန်ခဲ့တဲ့လအနည်းငယ်ကပါကစ္စတန်ရဲ့တခြားပြည်နယ်နှစ်ခုမှာလည်းရွေးကောက်ပွဲတွေကိုကျင်းပခဲ့ကြပါတယ်။
ရိုမေးနီးယားနိုင်ငံဘူခါရက်မြို့လည်းကညက်ကလပ်တစ်ခုမှာမီးလောင်ခဲ့တဲ့အတွက်လူပေါင်း29ဦးသေဆုံးပြီး180ဒဏ်ရာရပါတယ်။ဒါကရိုမေးနီးယားနိုင်ငံမှာအဆိုးအဝါဆုံးအန္တရာယ်ကျရောက်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။လူပေါင်း140လောက်ဆင်းရုံပို့ခဲ့ပြီးမီးလောင်ဒဏ်ရာနဲ့မီးခိုးဒဏ်ခံရတာမို့တချို့ကအချိန်နဲ့တိတ်ဆိုးနေတာပါ။ညက်ကလပ်မှာမီးပန်းဖျော်ဖြေမှုလုပ်နေတော့မီးလောင်မှုဖြစ်ပွားခဲ့တာဖြစ်ပြီးကြောက်နံတကြားဖြစ်နေတဲ့ညက်ကလပ်လာသူတွေအတွက်တစ်ခုတည်းသောထွက်ပေါက်ကမီးရောက်ထပ်မှဖြစ်နေတာပါ။ဆိုဗီယက်ရုရှားခေတ်အိုမင်းနဲ့ဆာဝူဟောင်းနဲ့ညက်ကလပ်မှာလူပေါင်း300လောက်ရှိပြီး Goodbye to Gravity Rock ဒီတပ်ဖွဲ့အခမပွဲကိုကြည့်နေကြတာဖြစ်ပါတယ်
။ပြင်းထန်တဲ့မုန်တိုင်းတွေနဲ့မိုးသက်ထန်စွာရွာသွန်းမှုတွေကြောင့်လေဆင်နှာမောင်း၃ကြိမ်ဖြစ်ပွားခဲ့ပြီးတော့အန္တရာယ်များတဲ့ရေကြီးမှုတန်ခံနေရတဲ့အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ် မာစနေနေ့ကအလောင်းတွေထပ်မံတွေ့ရှိခဲ့တဲ့အတွက်သေဆုံးသူအရေအတွက်ဟာ6ယောက်ထိရှိသွားခဲ့ပြီဖြစ်ပါတယ်။ဒါဟာဆိုရင်ဒုတိယမြောက်နေ့အဖြစ်ရာသီဥတုဆိုးဝါးနေတာဖြစ်ပြီးတော့တောက်ကြနေကလည်းတက်ဆက်စ်ပြည်နယ်အလဲပိုင်းမှာရေကြီးမှုကြောင့်လူ4ယောက်သေဆုံးခဲ့ပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မနနာချန်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစေ။ပြစ်ခတ်တိုက်ခိုက်မှုရစဲဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC ရဲ့၃ရက်ကြာအစည်းအဝေးကိုမြန်မာငြိမ်းချမ်းရေးစင်တာ MPC မှမနေ့ကနောက်ဆုံးနေ့ဖြစ်ကျင်းပခဲ့ပါဗျ။ဒီဆွေးနွေးပွဲမှာအစိုးရတပ်တွေရောတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကပါနှစ်ဖက်လိုက်နာရမယ့်စီမံစည်းကမ်းကော့ဒော်ကွန်ဒက်တွေကိုလာမယ့်တစ်လအတွင်းအပြီးသက်ရေးဆွဲနိုင်မယ်လို့မျှော်လင့်တဲ့အကြောင်း MPC အဖွဲ့ကပြောပါဗျ။ JMC စည်းဝေးပွဲမှာဘာတွေအဓိကဆွေးနွေးသဘောတူနိုင်ခဲ့တယ်လဲဆိုတာကို VOA ကကိုညောင်ဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တဲ့အခါမှာ MPC အဖွဲ့ကတာဝန်ရှိသူဦးလှမောင်ချွေကအခုလိုစတင်ဖြေကြားခဲ့ပါဗျ
။ GNC ဆိုတာဒီ NCA လက်နက်ယူထိုးပြီးလေဒီတလအတွင်းမှာဟိုဒီ GNC ဆိုတာကိုဖွဲ့စည်းရမယ်။နောက်တစ်ဖက်တစ်ဖက်ဝင်လိုက်နာမယ်ကုတ်တော့ concept ဆိုတာကိုဆွဲပြီးဖြေရမယ်။ဒါသူအခုတော့ဒါစနေဝင်မှာတော့မင်းများဆွေးနွေးနေရတယ်ဗျာ။အပြီးဆွေးနွေးရတဲ့ဖြစ်တယ်ဘူး။ရမယ်နွေမလာဆက်ချော်ရနေပေါ့ဒီမီဒီယာမှာအထက်ကောင်းဆောင်တွေပါတဲ့ Joint Committee ပေါ့နော် GNC မီဒီယာထပ်တင်ပြပြီးအတည်ပြုပြီးလို့ရှိရင်တော့ဒီရာအသက်ဝင်မယ်ဒီမဂ္ဂင်းရှိလာတဲ့အတွက်နောက်ထပ်အောင်ကြည့်လေ့လာပြီးတော့အကဲချက်နဲ့ဟောဆောက်လို့ရပါပြီ
။ပူးတွဲစောင့်ကြည့်ရေးကာလမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရောလာပြီးတော့ပူးတွဲစောင့်ကြည့်ခွင့်ကိုဘယ်လိုပေးထားပါလဲ။
အဲ့လိုမျိုးနိုင်ငံကတပ်ဖွဲ့လိုဟာမျိုးတွေတော့ကျွန်တော်တို့ policy ကြတော့မဆက်လို့မှမရှိပါဘူး။ဒါပေမဲ့လိုအပ်လို့ရှိရင်တော့ဖိတ်ကြားပြီးတော့ဒီထဲမှာအကျဉ်းချသမုတ်သင်တန်းပေါ့ဒါလိုဟာမျိုးတွေလုပ်တာတော့အဆက်သဘောတူချင်မှာပါပါလေ
။အခုကာလအတွင်းမှာရောလက်မှတ်ထိုးထားတဲ့ရှစ်ဖွဲ့ထိန်းချုပ်ထားတဲ့ဒေသတွေမှာအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်နေတာမျိုးတွေရှိပါလား
။လက်မှတ်ထိုးတဲ့အောက်တိုဘာလ15ရက်နေ့ကနေဒီနေ့ထိတော့ဘာမှမရှိပါဘူး။ဒါပေမဲ့ပြိပခဆိုတာအောက်ခြေမှာရှိတဲ့ချင်းချင်းပေါ့လေနားလည်လို့ရမျိုးကလည်းတိနေတာနိုင်ငံကမှလည်းရှိတော့အဲ့လိုဟာမျိုးကဆက်မဖြစ်အောင်ဆိုတဲ့ဟာကိုအခုစပြင်ဆင်တာပါပဲအဲ့ကုတ်တော့ကွန်ဒက်ကိုအတူပြည်ပြီးလို့ရှိရင်လည်းအခုလက်မှတ်ထိုးထားတဲ့ဒီနေရာစစ်ဖွဲ့ကြီးပေါ့လေဘာသာဘာသာအဆင်တော့ဆောက်ပြီးဖြစ်မှာပေါ့နော်အဲ့ဒါမျိုးတွေနဲ့လည်းပုံနဲ့ရိုက်ဝင်ပြီးတော့တစ်ခါတက်တူကြားထဲမှာဖြတ်မယ်ဒီလူကြားထဲမှာလည်းအထက်မှဆိုတဲ့ဒီပါတဲ့အတွက်တော့နောင်ကျပါမယ်နိုင်ငံရေးဆွေးနွေးပွဲတွေကတည်ငြိမ်နေတဲ့လူကြီးမှုရှိရှိနဲ့ပိုဆက်သွားနိုင်မယ်ဆိုတာကိုလည်းဆွေးနွေးပွဲကမဖြစ်ကောင်းဆောင်နေရတော့ပြကြပါဆိုတာ
နောက်တစ်ခုကဒီ NCA ကိုလက်မှတ်မထိုးရသေးပဲကြံနေတဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အပြစ်ခတ်ရစေးကိစ္စအတွက်ဘာတွေဆက်လက်ညှိနှိုင်းသွားဖို့ရှိပါလဲ
အခုကျွန်တော်တို့နားလည်သလောက်တော့ဒီ GNC ဆွေးနွေးပွဲရဲ့တိုင်းသားကိုယ်တိုင်တွေသူတို့ရဲ့စုကလည်းနေရာကိုပြောင်းပြန်ရမယ်။အခုလိုနဲ့အခြားပေါ့လေအထူးနိုင်ငံတွေသူတွေလည်းပြည်စုံနေလို့ကျွန်တော်ပြောလည်လာတယ်။ကျွန်တော်တို့မြန်မာပြည်စင်တာအလုပ်ဖွဲ့တွေလည်းကျွန်တော်မှလေးရက်ကနေပြီးစတဲ့နေ့လောက်အထိကိုဒီချက်လက်တဲ့မှာပွားပြီးတော့မထူးနိုင်တဲ့အဖွဲ့တွေနဲ့တွေ့ကြုံပြီးတော့ပြင်ပြဖို့လည်းတော့ကြိုးစားနေတဲ့အတွက်အဲ့ဒီနှစ်သက်လုံးရဲ့ကြိုးစားမှုတွေကလာမဲ့ဟိုဘာလဆော့ရဲနေမှာပြန်ဆုံမဲ့ CNCM မှာကြာရင်တော့ရက်လက်တချို့တွေလည်းရှိလာနိုင်ပါတယ်။ All the still လို့ပြောတာကိုအစိုးရဘက်ကဘယ်လိုလဲမဟုတ်ဘူး။ဒါပေမဲ့လက်တွေ့ဆံမလို့လို့တော့ပေါ့
။အခုဆိုရင်ရွေးကောက်ပွဲကလည်းနီးလာပြီဆိုတော့ဒီ NCA ကိုလက်မှတ်ထိုးပြီးတော့ရပ်ပေါင်း90အတွင်းမှာနိုင်ငံရေးဆွေးနွေးပွဲတွေစလုပ်မယ်ဆိုတော့ NCA စာချုပ်ပါကိစ္စရောလက်တွေ့မှာဘယ်လောက်ထိဖြစ်လာနိုင်ပါလဲ
။ဒီလက်မှတ်ရေးထိုးပြီးအစပတ်အတွင်းမှာဘယ်လို30အတွင်းမှာဘယ်လိုဆောင်ရမယ်ရက်60 90ဆိုတာကဒီအစိုးရရဲ့တော်အစိုးပြကြတာမဟုတ်ဘူးကြာတိုင်းရင်းသားတွေဘက်ကဟိုကသူတင်ခဲ့တဲ့အစိုးပြအသူတင်ခဲ့တဲ့အစိုးလည်းဒီဘက်ကလည်းလက်ခံပြီးတော့လက်နက်နဲ့ထိုးပြီးသားဖြစ်တဲ့အတွက်ဒီ NCA သဘောတူရဲ့အတိုင်းနဲ့ဆက်သွားမှဖြစ်တဲ့အတွက်နိုင်ငံရေးဆွေးနွေးပွဲကလည်းလုပ်ဖို့လိုရမယ်လို့သာတော့သဘောတူကြပါပဲဒါပေမဲ့ဒီ NCA ကလည်းလွယ်လွယ်ကူရလာတာလည်းမဟုတ်ဘူးဖြစ်တဲ့အတွက်ဒီကိကဘကလည်းဆက်သွားတင်တယ်ပါလေ
ဟုတ်ကဲ့ဦးလာမော်စီကျေးဇူးပါခင်ဗျ
ဟုတ်ကဲ့ပါ။ကိုညောင်ဝင်းအောင်ကဆက်သွယ်မြင်မြန်ထားတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံမှာစစ်မှန်တဲ့ပြောင်းလဲမှုတွေလှုပ်ဆောင်နေတယ်ဆိုတာကိုတက်သေးပြဖို့အတွက် အစိုးရအနေနဲ့ဖမ်းဆီးခံအကြောင်းသားတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်ရောက်မြန်မာအရေးတက်ကြွလှုပ်ရှားသူတွေကတောင်းဆိုခဲ့ကြပါတယ်။အမေရိကန်ပြည်နယ်ပေါင်းစုံမှာနေထိုင်ကြတဲ့မြန်မာအရေးတက်ကြွလှုပ်ရှားသူ30ကျော်ဟာဝါရှင်တန်ဒီစီမြို့တော်ကမြန်မာစစ်တမ်းရုံးနဲ့သမရအိမ်မြတော်ရှိမှာစနေနေ့ကစုဝေးဆန္ဒပြခဲ့ကြတာပါ။အပြည့်စုံကိုတော့မနန္နာချန်ကဆက်ပြီးပြောပြပါမယ်ခင်ဗျာ
။ဒါကတော့အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီသမရအိမ်မြတော်ရှိမှာမြမရေးတက်ကြွလှုပ်ရှားသူ30ကျော်ကနေမြန်မာနိုင်ငံမှာမတရားဖမ်းဆီးခံထားရတဲ့ပညာရေးသပိတ်မောက်ចောင်းသူចောင်းသားတွေနဲ့နိုင်ငံရေးကျင်းသားတွေအားလုံးချွင်းချက်မရှိအမြန်ဆုံးပြန်လွတ်ပေးရေးမြန်မာအစိုးရကိုတွန်းအားပေးဖို့တောင်းဆိုခဲ့ကြတာပါ။ဒါအပြင်မြန်မာအစိုးရအနေနဲ့အမှန်တကယ်ပြုပြင်ပြောင်းလဲဖို့ရာချိန်တန်ပြီလို့လည်းဆန္ဒပြပွဲမှာပါဝင်သူကိုမင်းနိုင်ကအခုလိုပြောပါတယ်
။အဓိကဘာကြောင့်အခုလိုပြရလဲဆိုတော့ကျွန်တော်တို့တိုင်းပြည်ထဲမှာရှိနေတဲ့ပြည်သူတွေចောင်းသားတွေမျိုးဆက်တဲ့လူငယ်တွေမတရားဖမ်းဆီးနိုင်ငံခံနေရတဲ့ကိစ္စတွေဟာဆရာမျှတမှုမရှိဘူးအဲ့ဒါသူတို့လုံမြောက်စေရင်းနဲ့ဆန္ဒရဲ့ဒီပြုပြင်ပြောင်းလဲနေပါပြီပြောနေပေမဲ့လည်းဤပေါင်းဆောင်တော့ဥပဒေစိုးမိုးမှုမရှိတဲ့လောက်ရတဲ့ဒီဖန်စီနိုင်ငံမှုတွေအဲ့ဟာတွေကိုကျွန်တော်တို့ကဒီမရှိစေချင်တော့ဘူးမမြင်စေချင်တော့ဘူးတကယ်ကိုစစ်မှန်တဲ့ပြောင်းလဲမှုဟိုဖြစ်စေချင်တယ်ဥတည်တယ်ဒါကြောင့်မတရားဖန်စီခံနေရတဲ့ចောင်းသားတွေလုံမြောက်ရေးအတွက်တောင်းဆိုနေတာဖြစ်တယ်ဒီကိုအောင်မိုင်းဆန်းအပေါင်းဝင်ကျနေရဲဘော်တွေကနေပြီးတော့စံကန်ခံဆန္ဒပြပြီးအချင်းသားအားလုံးလုံးမြောက်ရေးတောင်းဆိုနေတဲ့အချိန်မှပဲအစိုးရကထုတ်ပြန်မှုမရှိတဲ့အပြင်နောက်ထပ်ဖန်ဆီးမှုတွေထပ်လုပ်တဲ့အတွက်ကြောင့်သူတို့ရဲ့အစွဲတွေထုတ်ပြလိုက်တာပဲလို့ကျွန်တော်ကနားလည်တယ်အဲ့ဒါကြောင့်အားလုံးသောကြောင်းသားချင်းရဲ့သိတဲ့လုံမြောက်ပေးဖို့အတွက်ကျွန်တော်တို့ကအခုလိုမျိုးတောင်းဆိုနေတာဖြစ်တယ်
ဝါရှင်တန်ဒီစီ၊မေရီလန်၊ဗာဂျီးနီးယား၊နယူးယောက်၊ကယ်ရိုလိုင်းနာအစရှိတဲ့ပြည်နယ်တွေကမြမရေးတက်ကြွလှုပ်ရှားသူ30ကျော်ဟာအိမ်မြော်ရှိတောင်းဆိုမှုတွေမတိုင်ခင်ဒီစီမြမစစ်တမ်းရုံးရှိမှလည်းအလားတူတောင်းဆိုမှုတွေကိုလှုပ်ဆောင်ခဲ့ကြပါတယ်။ဒါအပြင်ရန်ကုန်မှာလည်းနိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးနဲ့အစာငတ်ခံဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုအစိုးရကလိုက်ရောဖို့ရွှေဝါရောင်တန်ဃာတွေနဲ့ဘာခတများအဖွဲ့ချုပ်ကကျောင်းသားတွေကနေချာတာပရင်းနေကစုလေဖျားကိုပတ်ပြီးတောင်းဆိုခဲ့ကြပါတယ်ရှင်။
ဟုတ်ကဲ့ပါဒါကတော့မတ်နန္ဒချန်ကဆက်သွင်းပြီးမြင်ထားတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဦးအောင်ခင်ရဲ့မြမအေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရပါမှာမြမနိုင်ငံမြောက်ပိုင်းနဲ့တစ်တော်ထူရတဲ့ဒေသတွေမှာတစ်ခိုးထုတ်တဲ့ဖြစ်ရတဲ့မှာဒေသခံအစိုးရတာဝန်ရှိသူတွေပအောင်ပတ်သက်မှုရှိနေနိုင်တယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးကိုဦးအောင်ခင်နဲ့ကိုကျော်တိန်တို့ကသုံးသက်တင်ပြထားတာဖြစ်ပါတယ်ခင်ဗျာ
လွန်ခဲ့တဲ့နှစ်နှစ်အတွင်းတရုတ်နဲ့ထိုင်းကိုတစ်ခိုးထုတ်မှု600ကျော်ဖမ်းဆီးနိုင်ပြီးကြက်ငွေတန်း3000တန်ဖိုးရှိကြောင်းတရားမဝင်ကုန်သွယ်မှုတားဆီးထိန်းသိမ်းရေးဗဟိုကော်မတီကမကြမ်းမီကကြေညာပါတယ်။ဒါပေမဲ့ယူနန်ကိုတစ်ခိုးထုတ်တဲ့ပမာဏဟာကုဗမီတာ9သိန်းနီးပါးရှိနေပြီလို့လွန်ခဲ့တဲ့လကထုတ်ပြန်တဲ့လန်ဒန်အခြေစိုက် EIA Environmental Investigation Agency ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီတော့အတွင်းဒီကုတ္တမှုမှာဒေသခံအစိုးရပါဝင်ကြောင်းဒေါစုကမိုးမောင်မှာပြောလို့ကချင်ပြည်နယ်အစိုးရကအောက်တိုဘာ10ရက်နေ့ကကြေညာချက်ထုတ်ပြီးကန့်ွက်ထားပါတယ်။တောပြုံးမှာစိုးရင်လို့ဗမာအစိုးရကတစ်တင်ပုံမှုကိုလွန်ခဲ့တဲ့နှစ်ဧပြီလမှာပိတ်ပင်ခဲ့ပြီးမဲ့နေဆက်ကတစ်ကုတ္တမှုဟာ3ဆလောက်ပိုများလာပါတယ်။အစိုးရသတ္တောဌာနကိုယ်တိုင်ကသတ်မှတ်ချက်တွေပို့ပြီးခုတ်လှဲနေပါတယ်။ဥပမာကတားအလုတ်တိုက်နယ်မှာကျွန်းပင်12000ခုဖို့မနစ်ကသတ်မှတ်ထားပြီးမဲ့တကယ်ခုတ်လဲတာက6000ဖြစ်ပါတယ်။2001နဲ့2013အကြာမှာတစ်တော့ဧက4000ကျော်ပြုံးသွားပါတယ်။နှစ်စဉ်တောပြုံးတဲ့နှုန်းဟာဧက2000ကျော်ရှိရာကဥသိမ့်စိန်အစိုးရလက်ထက်မှာနဆတိုးပြီးဧက4000ခွဲဖြစ်လာပါတယ
်။တစ်တော့အလုံးကိုနိုင်ငံပိုင်ဖြစ်သတ်မှတ်ပြီးပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော့ရေးဝန်ကြီးဌာနကကြီးကြပ်အုပ်ချုပ်ပါတယ်။ဒီဝန်ကြီးဌာနလက်အောက်မှာတတော်ဦးစီးဌာနနဲ့မြမတစ်လုပ်ငန်းဆိုတဲ့အဖွဲ့အစည်းနှစ်ခုရှိပါတယ်။တတော်တည်ရန်ဇာတာကိုသိပ္ပံနီးကြထိန်းသိမ်းဆောက်ရှောက်ပြီးတတော်ဆိုင်ခင်းသစ်တည်ထောင်ဖို့တတော်ဦးစီးဌာနကတာဝန်ယူရပါတယ်။တစ်ထုတ်လုံးမှုအချောဒဲထုတ်လုံးမှုတစ်နဲ့တတော်ထွက်ပစ္စည်းရောင်းချမှုကိုမြမတစ်လုပ်ငန်းကသာလုပ်ရပါတယ်။တစ်ထုတ်လုံးမှုကိုမြမတစ်လုပ်ငန်းကသာလုပ်ပိုင်권ရှိပါတယ်။ဒါပေမဲ့1988နောက်ပိုင်းဈေးကွက်ကျဉ်သုံးချိန်ကစပြီးတစ်အချောဒဲထုတ်လုံးမှုမှာပြည်တွင်းပြည်ပပုဂ္ဂလိကလုပ်ငန်းရှင်တွေကိုပါပါဝင်ခွင့်ပေးပါတယ်။မြမတစ်လုပ်ငန်းကခွင့်ပြုမှပုဂ္ဂလိကတွေလုပ်ကင်ရပါတယ
်။မြမတစ်လုပ်ငန်းကသာခုတ်လဲထုတ်လုပ်ခွင့်ရှိတယ်ဆိုပေမဲ့အ so ya ne ni zat de lungan shin khroni tia law ko contract pay pi tit kou khain na phit par de tit pin ne tit long ko myama tit lungan thana ga da sait tong yai thar da mu tit long khou le de niya ko ti nai ne tabor shi par de da ba mai let twe ma ro be tit be ga la de so da ko ma pyo nai law aw shu shwe ku na mu mong khou lou me tit ko tia win thau me tit twi ne alwe da ku yo pyin nai par de tit taw ma le agadi lai sa mu mya par de အမှုဒဏ်900ကျော်ကိုအေးအေးယူကြောင်းလွန်ခဲ့တဲ့နှစ်မေလကတစ်တော်ဌာနကကြေညာပါတယ်။အစိုးရအာဏာစက်ရောက်ဖို့မလွယ်တဲ့ပြည်နယ်ကတစ်တော်တွေကိုတိမ့်ချုပ်စောင့်ရှောက်ဖို့အတွက်အခက်အခဲအများကြီးရှိပါတယ်
။မြန်မာပြည်ကခိုးထုတ်တဲ့တစ်တွေဟာယူနန်ပြည်နယ်ထဲရောက်လို့အခွန်ဆောင်လိုက်တာနဲ့တရားဝင်တစ်ဖြစ်သွားတယ်လို့ EIA စစ်ဆေးရေးအဖွဲ့ကဆိုပါတယ်။2005ခုနှစ်မှာကုဗမီတာတန်အထိယူနန်ကိုတင်ပို့ကြောင်းသိရပါတယ်။2014အေဘီလာတရနေ့မှာတစ်တင်ပို့မှုကိုမြန်မာအစိုးရကပိတ်ပင်လိုက်ပေမဲ့တစ်ခိုးထုတ်မှုဟာအရှိန်သေးမသွားတဲ့အတွက်ယူနန်သား155ဦးဖမ်းမိသွားတာဖြစ်ပါတယ်။ကချင်ပြည်နယ်မှာတိုက်ပွဲပြန်ဖြစ်တော့တစ်ခိုးထုတ်တဲ့လမ်းကြောင်းပြောင်းသွားပေမဲ့ခိုးထုတ်တဲ့ပမာဏကတော့ပြောင်းမသွားပါဘူး။ကချင်ပြည်နယ်တွင်မကပဲစကိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းအထိဝင်ရောက်ခုတ်လှဲကြပါတယ်။စကိုင်းတိုင်းက Rosewood ခေါ်တမလန်းသားတန်ချိန်2သိန်းကျော်ကို2013မှာခိုးထုတ်ပြီးယူနန်ကိုတင်သွင်းတယ်လို့ EIA ကဆိုပါတယ်။
တိုင်းနာလည်းနဲ့ကိန်းနဲ့အစိုးရတပ်ချုပ်ကိန်းနဲ့နေပြည်အသီးသီးကိုဖျက်ပြီးတစ်ကိုတည်ဆောင်ရတာမို့အားလုံးနဲ့အစဉ်ပြေအောင်ဆောင်ရွက်နိုင်တဲ့ဂျားပွဲသားတွေကိုတုံးရပါတယ်တရုတ်တွေခိုးထုတ်တဲ့တစ်အားလုံးယူနန်ကိုရောက်အောင်လုပ်နိုင်သူဟာဂျားပွဲသားဖြစ်ပါတယ်စစ်ဘုတ်ကြီးတွေကိုရွှေချောင်းပေးနိုင်ရင်အစိုးရချုပ်ကိန်းနဲ့နေပြည်ကိုအလွယ်တကူဖျက်သိမ်းနိုင်ပါတယ်တစ်ပေါင်ကိုလုံငန်းမှာငွေဆက်ကူအတူတူများလာတာကြောင့်ရွှေချောင်းကိုတုံးတာဖြစ်တယ်လို့ဆိုပါတယ်မနေ့ကဆိုရင်တမလန်းသားနဲ့ဗလောက်သားတဒံဒေါ်လာ1200ကျော်ဈေးရှိပါတယ်။မြမပြည်ကခိုးထုတ်တဲ့တစ်ကိုယူနန်ရောက်ရင်အခွန်ကောက်တာမို့အခွန်စရင်ကိုကြည့်လိုက်ရင်ခိုးထုတ်တဲ့တစ်ပမာဏကိုသိနိုင်ပါတယ်။တစ်ခိုးထုတ်ရမှာယူနန်နယ်သားအလုတ်လက်မဲ့တွေကိုသုံးပါတယ်။2014မှာတစ်ခိုးခုတ်တဲ့လူပြည်သားအနည်းဆုံး1600လောက်ရှိပါတယ်တဲ့။မောင်ခိုးတစ်ကိုလက်ခံတဲ့နေရာမှာတရုတ်ဟာနံပါတ်1ပါ။ပြည်တွင်းမှာဝယ်လိုအားအလွန်ကြီးမားတာမို့ဒီမျိုးစုံနဲ့ဝင်လာတဲ့တစ်ကိုတရုတ်ကလက်ခံနေပါတယ်။တရုတ်အစိုးရကတော့တစ်ခိုးထုတ်ခွင့်ပေးတဲ့တပ်ပြည်မှသာတာဝန်ရှိပြီးတစ်တခိုးလက်ခံသူမှာတာဝန်မရှိတဲ့ပုံစံမျိုးလုပ်နေကြောင်း EIA စစ်ဆေးရေးအဖွဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ
။ Okay ပါဦးအောင်ခင်ရဲ့သတင်းသုံးသပ်ချက်အစီအစဉ်ကိုကိုကျော်ကျော်သိန်းကတင်ပြထားတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့တနင်္ဂနွေမနေ့မနက်တိုင်းတင်ဆက်နေကြ American Style Indian 3အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လှလာတန်းကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီတွင်ပါသူမသားကိုမသားဖြစ်နေတဲ့အခြေအနေကိုရည်ညွှန်းအသုံးပြုတဲ့ EDM တချို့ကိုတင်ပြပေးဖို့စီစဉ်ထားပါတယ်။ပထမဦးဆုံးကတော့
Deadheat
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက D E A D dead ကဒီနေရာမှာတမန်အဓိပ္ပာယ်ဖြစ်တဲ့သေဆုံးတယ်ဆိုတဲ့အဓိပ္ပာယ်စာထတ်တူထမြဖြစ်တာတတိယတည်းဖြစ်တာကိုဆလိုတာဖြစ်ပါတယ် H E A T heat ကအပူဆိုတော့စကပိုက်ခုံးရဲ့လုံးောက်အဓိပ္ပာယ်ကတော့ထတ်တူထမြအပူဓမ္မမဟုတ်အပူဟာတတိယတည်းပေါ့ဒီတော့ကတော့ဆက်ရှိရာစုမြင်းပြိုင်ပွဲကနေဆင်းသက်လာတာပါ။ပန်းဝင်လာတဲ့မြင်းနှကောင်ဟာတိတ်ကိုကတ်နေတဲ့အတွက်ကြောင့်ဘယ်မြင်းကနိုင်မဲဆိုတာကိုပြောနိုင်ဖို့ခက်တဲ့အခြေအနေမျိုးကိုရည်ညွှန်းသုံးထားတာဖြစ်ပါတယ်။ idiom အတုံးကလည်းတိတ်မကွာထားပါဘူး။အထူးသဖြင့်ရွေးကောက်ပွဲနဲ့တခြားရှင်ပြိုင်မှုတွေမှာတုံးတဲ့အခါမှာနိုင်ကြီးကအတူတူဖြစ်နေတာဘယ်သူကအနိုင်ရရှိမဲဆိုတာကိုပြောနိုင်ဖို့ခက်နေတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့အမှတ်ဆိုလဲထတ်တူထမြနီးပါမဲဆိုလဲထတ်တူထမြနီးပါတူးနေတဲ့အခြေအနေမျိုးကိုဆလိုတာပါဒီသုံးနှစ်ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Presidential polls show a dead heat between the two candidates so both sides are trying hard to get the support of the voters
တင်ပြရွေးကောက်ပွဲသဘောထားကောက်ခံချက်တွေရတော့ဘယ်သူနိုင်မယ်ဆိုတာကိုပြောရဖို့ခက်နေတယ်။ဒါကြောင့်လည်းဖက်စလုံးတို့ကမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရရှိဖို့ကြိုးပမ်းနေကြလေလို့ဒိဗေရပါတယ်။ ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Presidential polls show a dead heat between the two candidates, so both sides are trying hard to get the support of the voters.
ခုဆက်လက်ကြင်ပြပြီးမှာကတော့
neck and neck
ဆိုတဲ့အသုံးပဲဖြစ်ပါတယ်စာလုံးပေါင်းက NECK neck ကလဲပြီး END end ကနှီး NECK neck ကလဲပြီးဆိုတော့စကိုက်ထုံရဲ့တိုက်ရိုက်ဒီဘေကလေပင်နဲ့လေပင်ပေါ့ဒီသုံးကလည်းမြင်းပြိုင်ဘွဲကနေပဲဆင်းသစ်လာတာပါမြင်းပြိုင်ဘွဲတွေကိုကြည်ဘူးကြမယ်ဆိုရင်မြင်းတွေဟာတကောင်နဲ့တကောင်အပြန်ဆိုင်ပြေးရမှာတိတ်ပြီးကတ်နေလို့ရှိရင်လေပင်ချင်းကထပ်နေတဲ့ပုံကိုသွားရရှင်များမြင်ကြရမှာပါဒါကြောင့်လဲ neck and neck ဆိုရကတော့သူမသားကိုမသားအခြေအနေမျိုးအနံ့ရဖို့ကတိတ်ကပ်နေတဲ့အခြေအနေမျိုးကိုရည်ညွှန်းတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The two candidates are neck and neck in the election campaign so far. It's too early to say who will win at this point.
ကိုယ်စားလောင်းနှစ်ဦးတို့ကရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုမှာတော့အနံ့ရရှိဖို့ကတိတ်ကိုကပ်နေလေ။ဒါကြောင့်ဒီချိန်မှာဘယ်သူနိုင်မယ်ဆိုတာကတော့ပြောနိုင်မှုစော်လွန်သေးတယ်လीလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The two candidates are neck and neck in the election campaign so far. It's too early to say who will win at this point.
ခုနောက်ဆုံးတင်ပြပေးမှာကတော့
too close to call
ဖြစ်ပါတယ်။စာလုံးပေါင်းက TOO2 ကလုံကဲမှုကိုပြတ်တာရာ CLOSE close ကနိကတာဆိုတော့ too close ကတိတ်ကိုနိကတာပေါ့ TO2CALL call ကခေါ်တာဆိုတော့စကပိုက်ထုံရဲ့ထိုက်ရိုက်ဒီဘေကခေါ်ဖို့ရတိတ်နိကနေတာပေါ့ EDM ဆိုတဲ့သူပိုက်ဒီဘေကရွေးကောက်ပွဲတမ်းမမဟုတ်ရှင်ပြိုင်ပွဲတစ်ခုခုမှာရှင်ပြိုင်သူနှစ်ဦးကြားတမ်းမမဟုတ်နှစ်သင်းကြားဘယ်သူကနိုင်မယ်ဘယ်အသင်းကနိုင်မယ်ဆိုတာအတိအချာပြောနိုင်မှုခက်ခဲတဲ့အခြေအနေမျိုးမလွယ်တဲ့အခြေအနေမျိုးမှာဒီအသုံးကိုရည်ညွှန်းသွင်းတာဖြစ်ပါတယ်ဒီအသုံးဆင်းသက်လာတာကတော့အားကစားပွဲကဖြစ်ပါတယ်ခုနောက်ပိုင်းမှာတော့ရွေးကောက်ပွဲတွေမှာတစ်ဖက်နဲ့တစ်ဖက်အနိုင်ရတဲ့မဲကတိတ်ကပ်နေတဲ့အတွက်ပြက်ပြက်သားသားတည်နိုင်အောင် RUNOFF runoff ဆိုတဲ့အနိုင်ရှုံးအဆုံးဖြတ်ပေးတဲ့နောက်ဆုံးရှင်ပြိုင်ပွဲကိုကျင်းပကြတာမျိုးသောရရှင်များရွေးကောက်ပွဲသတင်းဒီမှာကြားဘူးကြမှာပါ too close to call ဆိုတဲ့အသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The football game was too close to call as both teams kept scoring goals only at the last minute the home team won with two straight goals
ဘောလုံးဘွဲကနှစ်ဖက်စလုံးကဂိုးတွေကန်သွင်းနေလို့ဘယ်အသင်းနိုင်မယ်ဆိုတာပြောရခက်တာဗျာနောက်ဆုံးအချိန်ကြာမှအင်ရှင်အသင်းဘက်ကနှစ်ဂိုးစစ်တိုက်သွင်းပြီးအနိုင်ရသွားတော့တယ်လीလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The football game was too close to call as both teams kept scoring goals only at the last minute the home team won with two straight goals.
ဒီတွင်ပါတော်ရရှိများကိုတင်ပြခဲ့တဲ့ idiom အသုံးတွေကတော့
dead heat, neck and neck, too close to call.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
တော်လှလတန်းစီစဉ်တင်ဆက်ထားတဲ့အင်္ဂလိပ်စာ American Indian အစီအစဉ်ဖြစ်ပါတယ်ခုဆက်လက်ပြီးတော့ကိုသားညွန့်ဦးစီစဉ်တင်ဆက်ထားတဲ့ဟုတ်ကဲ့ပါခုဆက်လက်ပြီးတော့တိကျမှာခင်ဗျာ VOE ကနေတင်းငွေနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒ ီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေညနေ၁နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၇နိုင်အစီအစဉ်ကိုလိုင်းတူ၁၆၁၉နဲ့၂၅လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိနေပါပြီတော်တော်ရှင်တို့အခုနားဆင်နေရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့နိုဝင်ဘာလ၁ရက်နေ့တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်လက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့စနေနေ့ညကတင်ဆက်ခဲ့တဲ့တိုက်ရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ပဲဖြစ်ပါတယ်။ဒီအစီအစဉ်မှာရွေးကောက်ပွဲကျင်းပဖို့တပတ်လောက်ပဲလိုတဲ့အချိန်မှာမဲဆင်းနေဒုတိယအကြိမ်ထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးဘလောက်တိကျမှန်ကန်မှုရှိသလဲ။ရွေးကောက်ပွဲအတွက်ဘလောက်အဆင်သင့်ဖြစ်နေပြီလဲဆိုတာနဲ့ပတ်သက်ပြီးကိုသားညွန့်ဦးကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။နားဆင်ကြည့်ကြပါ
မင်္ဂလာပါခင်ဗျာစနေညပိုင်းဒဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်အခုဒီရွက်ကောက်ပွဲကာလာဖြစ်တာမလို့ဒဲအလီလိုက်အစီအစဉ်မှာလည်းရွက်ကောက်ပွဲနဲ့ဆက်ဆက်တဲ့အခြေအနေကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ဒီကတော့အခုဒါမဲ့အထူးထူးရွက်ကောက်ပွဲနိုမာလာရှင်းနေကျင်းပမှာမလို့တကယ်တမ်းပြောရင်ရွက်ကောက်ပွဲကျင်းပဖို့ကျွန်တော်တပတ်ပဲကြာမှာတော့တယ်အဲ့တော့ရွက်ကောက်ပွဲကျင်းပဖို့အတွက်ပြင်ဆင်ထားမှုအခြေအနေနောက်လူလူရဲ့ရွက်ကောက်ပွဲပေါ်မှာဘယ်လောက်ထိအသင့်ဖြစ်ပြီလဲမဲပေးဖို့အသင့်ဖြစ်ပြီလဲနောက်ရွက်ကောက်ပွဲနဲ့ပတ်သက်လို့လုံခြုံရေးအခြေအနေဒီကြောင်းရက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအနီးကပ်ဒီ physicallyဒီလက်တွေ့အခြေအနေနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာအဓိကပေါင်းဆွေးနွေးပြီးဘူးကျွန်တော်ဒီသတင်းမီဒီယာသမားတူဖြစ်တဲ့ဦးသက်စင်ဖိတ်ခေါ်ထားပါတယ်နောက်တော့ဒီရွက်ောက်ပွဲစောင့်ကြည့်ရေးမှာဆောင်ရွက်နေတဲ့ဥရွှေဘဖိတ်ခေါ်ထားပါတယ်နှစ်ဦးလုံးလေလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးကိုသက်စင်ကိုမေးချင်ပါတယ်ခင်ဗျာကိုသက်စင်လေလိုင်းပေါ်ရောက်ပြီထင်ပါတယ
်ဟုတ်ကဲ့ပါရောက်ပါပြီ
ဟုတ်ကဲ့ကိုသက်စင်ခုနကျွန်တော်ပြောလို့ပါရွက်ောက်ပွဲတွေတကယ်တမ်းကျင်းပဖို့ကတပတ်ပဲလိုပါတော့တယ်အဲ့တော့ပြောမယ်ဆိုရင်တော့နောက်ဆုံးအတုတ်ဒီမဲဆန္ဒရှင်ဆင်းရတော့နိုဝင်ဘာလ2ရက်နေ့သူတို့ထုတ်ပြန်ပေးမယ်ပြောပါတယ်ခင်ဗျာအဲ့တော့ကျွန်တော်အရင်ဆုံးမဲဆန္ဒရှင်ဆင်းရတဲ့ပတ်သက်လို့အရင်မေးချင်ပါတယ်အဲ့တော့နီနီကက်ကဒါနောက်ဆုံးထုတ်ပြန်မယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီအခုအရင်တော့ကပြီးခဲ့တဲ့မဲဆန္ဒရှင်ဆင်းရတဲ့အမှားမှားရွံ့ဖြစ်ခဲ့တာကြီးလဲတော်လေးကတောင်းငင်းလဲဖြစ်ခဲ့ပါတယ်အဲ့တော့အခုလာမဲ့ထုတ်ပြန်တဲ့အချိန်နေနဲ့နောက်ဆုံးထုတ်ပြန်မဲ့အချိန်နေကဘယ်လောက်ထိမှန်လာမယ်လို့မျှော်လင့်စရာများရှိပါလဲခင်ဗျာ
ဟုတ်ကဲ့အဲ့ဒီဆန္ဒပတ်သက်ပြီးကျွန်တော်ရဲ့ကိုရီအတွေ့အကြုံပေါ့နော်ကျွန်တော်ပထမဆုံးကျွန်တော်တို့ကအရင်ကတောင်မြို့နယ်146လမ်းအင်နမ27မှာကျွန်တော်မိသားစုကနေပါတယ်ကျွန်တော်တို့အဖေမိမဆုံးခင်ညနေတာပေါ့အဲ့မှာကျွန်တော်နှစ်ယောက်ကဘုရောစင်မှာဆိုပြီးခဲ့တဲ့ဆယ်နှစ်ဆောင်အနောက်ဖေးအမေရိကန်နိုင်ငံမှာဖြစ်နေပါပြီပြောရရင်တို့ဒီကောက်ဝဲမဲဇင်းထုတ်ပြန်တဲ့အခါမှာကျွန်တော်ကအဲ့အိမ်ကိုရောင်းပြီးတော့ကျွန်တော်ကအဲ့မတိုင်ခင်6လောက်လေအဲ့ရင်ကိုရောင်းပြီးတော့ကျွန်တော်တို့ကတခြားနေရာမှာမနေပါဘူးတခြားနေရာမှာကျွန်တော်ကောင်းစင်းနဲ့နေတာပါဒါပေမဲ့ဂရန်ထုတ်ပြန်တဲ့အခါကျတော့ကျွန်တော်မိသားစုအကုန်လုံးအပြေရောမေရောတည်သွားသူရောကျွန်တော်ညီနှစ်ယောက်စလုံးရောကျွန်တော်တို့အကုန်လုံးကအဲ့မှာသွားပြီးမဲစင်းပါပြီးတော့ကျွန်တော်တို့ဒီဘက်ကျွန်တော်မဲတကယ်တကောင်စင်းနဲ့နေနေတယ်မှာကျွန်တော်မိသားစုလုံးမပါဘူးဗျအဲ့ဒါကျွန်တော်တို့ပုံစံတော့ဖြည့်ပြီးတော့ကျွန်တော်ပြန်ပြီးတင်တဲ့အခါမှာဒုတိယတစ်ခေါက်မှာကျွန်တော်ပြန်ကြွားကြည့်တဲ့အခါမှာလည်းကျွန်တော်သမီးနဲ့ကျွန်တော်မပါဘဲနဲ့ကျွန်တော်အမျိုးသမီးတစ်ယောက်တည်းပဲပါတယ်ကျွန်တော်တို့တစ်ခေါက်ထပ်တင်ထားပါတယ်။ပြောလို့ရှိရင်တော့ပထမတစ်ခေါက်ဘေးစင်းကြည့်ရတဲ့အခါမှာတော်တော်အဆင်ပြေပြီးဒုတိယတစ်ခေါက်မေးစင်းကြည့်ရတဲ့အခါမှာတော်တော်ရှုပ်ထွေးဖြစ်နေတာတွေ့ရပါတယ်။အမှန်ဆိုရင်ဒီတစ်ပုံကြီးရှင်းရှင်းလင်းလင်းဖြစ်တင်ပါတယ်။ပထမတစ်ခေါက်တည်းပုံကြီးရှင်းလင်းလင်းလင်းတင်ပါဒါပေမဲ့ဒုတိယတစ်ခေါက်ကပုံကြီးရှုပ်ထွေးတယ်။ဒါကြောင့်မို့အခုတစ်ခေါက်ထပ်ပြီးတော့မေးစင်းထုတ်တင်မဲ့ကိစ္စမှလည်းတော်တော်ကျွန်တော်ကစိုးရိမ်သေးရှိပါပဲ။ဒီဟာကဟိုပြောလို့ရှိရင်ဒါမရိုးသားဘူးလို့ကျွန်တော်ပြောလို့ရပါတယ်။ဒါကြောင့်မို့ဆိုရှင်ဒါကပြောရရင်ငွေကြေးအများအများသုံးဆွဲထားပြီးတကယ်ကွန်ပျူတာပရိုဂရမ်တွေနဲ့လုပ်ထားတယ် software တွေလုပ်ထားတယ်ပြောပေမဲ့လေတကယ်တမ်းကျတော့အပိုင်းဝင်ဟာတတော်ကြီးဟိုဘယ်လိုခေါ်လဲမယုံမသားလုပ်ထားလို့ပြောလို့ရတဲ့အပိုင်းမျိုးဖြစ်နေတဲ့အတွက်ကျွန်တော်ကလည်းဟာ
ဟုတ်ကဲ့
အခုတက်ပြီးဖြစ်လာမယ့်ကိစ္စကိုလည်းကျွန်တော်ကမျိုးကြည့်ပါဦးခင်ဗျ
အခုတတော်လေးစိုးရိမ်နေကြတာ now issue တစ်ခုထွက်လာပါတယ်အဓိကတော့မဲပိုစင်းပေါ့ခုနကကုသဆင်ပြောသွားရဲ့အရာဆိုလို့ရှင်ဒီလက်ရှိမနေတဲ့လူတွေနာမည်တော်များပါလာတယ်နေမည်တော်များများမှာအဲ့ကိစ္စဖြစ်လာတယ်ဆိုNLD ကိုနိုင်ကလည်းကြီးညာချက်ထုတ်ပါတယ်တကယ်တမ်းရေးကြီးတဲ့နေမည်တွေသူနေလာလာပြန်ရမယ်နေမည်တွေမှာလူပိုစင်းတွေအရန်ဖြစ်နေရဆိုတဲ့ကိစ္စရှိနေပါတယ်ခင်ဗျာအဲ့တော့အဲ့ဒီ issue နဲ့ပတ်သက်လို့ကောဘယ်လောက်ထိစိုးရိမ်နိုင်စိုးရိမ်ပွဲရှိလဲကိုတက်စင်ရောဘယ်လိုမြင်ပါလဲ
ဟုတ်တယ်ဗျာကျွန်တော်ဟိုဆိုးရိုးပိုင်းเนี่ยကျွန်တော်ပြောဖို့ပါတယ်ကျွန်တော်ပြောဖို့ကျွန်တော် Facebook မှာရေးပါတယ်ဒီကတော့ Nonsense နဲ့မတူတာကNonsense ရလို့သူလုံးဆောင်မလို့တော့ဟိုအမေးစင်းအမားရင်းနေနဲ့ဆုံးလိုက်ချင်းအပြင်သာပြန်တော့သူလူချင်းတဲ့ပြက်လက်ကိုလို့ရတယ်ပေါ့ဒါကျွန်တော်ဟိုးလို့နဲ့ကျွန်တော်စိုးရင်သိရှိခဲ့ပါလေ ဒါပေမဲ့အခုဆိုကိုဆိုးလာတာကမဲစင်းမားရရှိတယ်ရှိတဲ့အပြင်ထွန်းတော်ဆိုမှာမင်္ဂလိတိုင်းမှာဆိုရင်တော်ပမာဏရေတော်တော်များပြားတဲ့ဟာချက်တွေပေါ့နော်မဲစင်းမားကွာချက်တွေလူပိုးတွေပါလာတာဒါကကျွန်တော်ရွေးကောက်ပွဲအနိုင်ဆုံးနဲ့ပတ်သက်လို့ကျင်တကယ့်ကိုအရေးကြီးတဲ့ကိစ္စပါဒီကိစ္စကပါတီကြီးကလည်းဘလို့သဘောမျိုးနဲ့လည်းတောင်းဝန်တွေရွေးကောက်ပွဲဆောင်ကြည့်တဲ့လူတွေကအပါဝင်ပေါ့လေအကုန်လုံးကဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်စစ်ချက်ချက်ကန့်ကွက်ပြီးစစ်စစ်ချက်ချက်တိတိကျကျလုပ်တာမျိုးကျွန်တော်မတွေ့ရကျွန်တော်မတွေ့ရလည်းဖြစ်နိုင်တယ်တော့မသိကြလည်းဖြစ်နိုင်မှာဒါပေမဲ့ကျွန်တော်အားရလောက်တဲ့ပုံစံမျိုးတော့မတွေ့ဘူးကြအဲ့ဒါကရွေးကောက်ပွဲအနိုင်ဆုံးရဲ့အဓိကပြဿနာဖြစ်သွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အစိုးရရှိပါတယ
်နောက်တစ်ချက်ကဟိုတလောကဒီဒီပြောင်းစုရွေးကောက်ပွဲကော်မရှင် UCA ဒင်းစာရှင်းလင်းပွဲတရမှာတာဝန်ရှိသူတယောက်ပြောပါတယ်ခင်ဗျာအဲ့တော့ဒီပြင်ဆင်ထားတဲ့မဲပြင်ဆင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့အခုပြင်ဆင်တဲ့ဟာတွေကိုသူတို့ထုတ်ပြန်ပေးပြန်ပေါ့နော်နိုဝင်ဘာလ2ရက်နေ့မှာတကယ်အကယ်၍များပြင်ဆင်မှုတွေတိုင်းဖြစ်မလာလို့ရှိရင်သူတို့တိုင်ပါတဲ့ဒီသက်ဆိုင်ရာရက်ကြီးကော်မရှင်တွေဘာတွေကိုသူတို့အရေးယူမယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီမှားယွင်းတွေကအောက်ခြေကြောင့်ဖြစ်တာလားအပေါ်ကြောင့်ဖြစ်တာလားအဲ့ဒါတကယ်တော့ဘယ်အခြေအနေကြောင့်ဖြစ်တယ်လို့ယူဆပါမလဲ
ဘလို့ပဲပြောပါဗျာဒီအခြေအနေတစ်ခုလုံးဒီဖြစ်စဉ်တစ်ခုလုံးကတာဝန်ရှိတာကတော့ဒါတကယ်ဒီအခြေအနေကတော့ပြောင်းလို့ယူကောကော်မရှင်ကဒါသူ့ရဲ့တာဝန်အရှိဆုံးပါပဲ CVC ပေါ့သူကသူ့မှာတာဝန်အရှိဆုံးပါပဲအောက်ခြေမှာမှားလို့ကျွန်တော်တို့မှာတာဝန်မရှိလို့ပြောခွင့်မရှိပါဘူးဒါဒီပါဒီခေါက်ဟာဆိုလို့ချင်းပတ်စံကြီးအများကြီးတုံးထားတာပါပတ်သက်ကြီးအများကြီးတုံးထားတာသူ့မှာတာဝန်ရှိပါတယ်သူတကယ်လို့တာဝန်ယူနေဆိုသူတို့နှုတ်ထွက်ပြရပါမယ်တင့်တော်လူတယောက်ကိုအသာထိုးပါမယ်ပုံစံပြောင်းပါမယ်အဲ့လိုမဟုတ်ဘဲနဲ့ဆောင်ကြိုးတို့ပေါ့နော်တိုင်မှာတော့ပါလို့ပြောတာဒီတိုင်မှာတော့ဆိုဒီအချိန်ကျမှတပတ်လောက်ပဲကျွန်တော်တို့ကျွန်တော်တိုင်တော့လို့လေဒါဒီကိစ္စပြီးနောက်တဲ့ကိစ္စမဟုတ်ဘူးဆိုတော့ဒီဟာကအစိုးရကပြင်ဆင်မယ့်ကိစ္စဖြစ်တယ်ဒီအစိုးရကမပြင်ဆင်နိုင်ဘူးအားလုံးကမီဒီယာတွေကလည်းပြောနေတယ်ပါတီတွေကလည်းပြောနေတယ် CSO တွေကပြောနေတဲ့ဂျာရီယန်တောင်းချင်းကတော့တွန်းနေကြတယ်သူတောင်းမယူဝဲနေတော့နေတာဟာအာတမယူသောလို့ကျွန်တော်ယူကြည့်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်နောက်ချက်မေးချင်ပါလေအခုယူကောက်ပွဲလုပ်ဖို့အတွက်ခုနပြောလို့တပတ်ပဲကြာမှာရယ်ခုသက်စင်ရာဒီသတင်းမီဒီယာသမားတူလည်းဖြစ်တော့နှမ်းဆက်ဖြစ်မှထင်ပါတယ်။လူတို့ရဲ့ယူကောက်ပွဲနဲ့ပတ်သက်လို့စိတ်လှုပ်ရှားမှုဘယ်လိုရှိပါလဲ။တို့အစင်သစ်ဖြစ်နေပြီလားလူတို့ရဲ့အနေထားဘယ်လိုရှိပါလဲ
။ချုပ်မီးပြောလို့ရှိရင်မြို့ပေါ်မှာကတော့လူတို့ရဲ့ဟိုစိတ်ဝင်မှာဟိုစိတ်ခံစားချက်ကတော့တော်တော်လေးဆိုးပါဘူး။ပြေးပြေးချင်းတော့အားရဖို့ကောင်းလား။ဘောင်ပိုင်းကတော့တော်တော်ချင်းဆိုးပါတယ်။တော်တော်လူကစိတ်ဝင်စားမှုလုံးဝမရှိပါဘူး။အဲဒါမှမဟုတ်နေဒီမှာတော့နေသွားရချုပ်နေသွားတဲ့အခါမှာတော်လူရဲ့စိတ်ဝင်စားမှုကတော်တော်မရှိပါဘူးနေဆိုတာထက်ဆိုလို့ရှိရင်ဥပမာပြကျွန်တော်တို့တကုံတို့နိုင်ငံရာတို့ဘုံမှာရှိတဲ့အဲဒီလူလူဆိုလို့ရှိရင်တော်တော်လေးကိုစိတ်ဝင်စားမှုမရှိပါဘူးသူကဘာကြောင့်လဲဆိုတော့ဒီအလုံးစုပ်တဲ့ကိစ္စကိုဥပမာမင်းစင်းကြည့်ရမယ်မင်းစင်းကြည့်ပြီးအမှားပြင်ဆင်အောင်အမှားပြင်ဆင်အောင်ချက်ပါရေးရမယ်ပြန်ထပ်ကြည့်ရမယ်အဲ့ကိစ္စတွေကတို့နေတူတူကတို့ဆောင်းဝင်နေကိစ္စမှာတော့နောက်ဆက်ဖြစ်တယ်ဆက်ပြီးတော့တို့ကဒီကိစ္စကိုစိတ်ဝင်စားစိတ်ဝင်စားလို့ဆိုတဲ့ဟာကအာပြဿနာပဲပြဿနာဆိုတော့လူကဒီယူကောက်ပွဲနဲ့ပတ်သက်ပြီးတော့သူကမဲပေးဆိုရင်ပေးလိုက်တယ်သူတိုက်တဲ့ပါတီပေးဒါပေမဲ့အဲ့မဲပေးရမယ့်အဆင့်ကြီးအများကြီးသူတို့လုံးနိုင်မဲ့ကိစ္စသူကအဲ့ကိစ္စကိုသူတို့စိတ်ဝင်စားနိုင်အဲ့ဒါကျွန်တော်နိုင်ငံပြပြဿနာတင်တယ်ဒါလည်းဒီဟာတင်မင်းလုပ်ထားတဲ့လူတော်ကျွန်တော်ကစဉ်းစားမှုဖြစ်နေပါတယ
်ဟုတ်ကဲ့ကုသစင်လီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ်နောက်တူကတော့ဥရွှေပါပါဥရွှေပါကတော့တက်ရှိဒီယူကောက်ပွဲနဲ့ပတ်သက်ပြီးတော့စောင့်ကြည့်လေ့လာသူတူဖြစ်ပါတယ်ဥရွှေပါကြားပါလားခင်ဗျာ
ဟ
ုတ်ကဲ့ဥရှိပါရေအခုခုနကျွန်တော်တို့ပြောသလိုပါပဲယူကောက်ပွဲတပတ်ပဲကြာမှာတော့လေအဲ့တော့တကယ်တမ်းယူကောက်ပွဲအတွက် physically ပေါ့ပြင်ဆင်ထားမှုအနေထားလူထုဘက်မှာကော competition ဘက်မှာကောအနေထားရအားလုံးသင့်ဖြစ်နေပြီလို့ဆိုနိုင်ပါလား
အဲ competition ဘက်ကတော့လက်ရှိသူတို့ရဲ့ပြင်ဆင်တဲ့ပုံစံကတော့သူတို့က absolute လို့ပဲကျွန်တော်ပြောရတော့မှာပေါ့ဘာလို့ဆိုတော့သူတို့လုံနိုင်တဲ့အားနဲ့သူတို့လုတ်ခွင့်ပြုထားတာနဲ့အတိုက်တာကတော့အားလုံးလုတ်ထားတဲ့ပုံစံမျိုးကျွန်တော်တွေ့ရတယ်ဥပမာသဘောကမဲယုံပေါ့လေမဲယုံဆိုတာကနေရာသတ်မှတ်ထားတယ်ပေါ့နေရာသတ်မှတ်လိုက်တဲ့ဟာဒီမှာဟိုနောက်ပြီးတော့ဒီကျွတ်တင်မဲကျွတ်တင်မဲဆိုရင်လည်းကျွတ်တင်မဲတဲ့ကိစ္စပဲတော့သူတို့ကသတ်မှတ်ထားတဲ့ပုံစံနဲ့ဝင်အောင်လှုပ်ထားတဲ့ပိုင်းဆိုတော့အဲ့ဒီဘက်ကတော့သူတို့အစင်းင်းဖြစ်ပြီးလို့ပြောရမှာပေါ့ဒါပေမဲ့ပြည်သူတွေဘက်ကအစင်းင်းဖြစ်သွားလားဆိုတဲ့ပိုင်းကြတော့ဒီအပေါ်မှာတကယ်စိတ်ဝင်စားဆောဆောကုသန်းစင်တော်လို့ပါပဲစိတ်ဝင်စားတဲ့လူသားနဲ့စိတ်ဝင်စားလူသားနဲ့အပေါ်မှာမူတည်ပဲနဲ့ကြွားသွားတယ်တကယ်တော့ဒီနိုင်ငံရေးကိုတောက်လျှောက်နေပြီးတော့လေးလာနေတဲ့လူတကယ်အပြောင်းလဲလူချင်းတဲ့လူတကယ်ရှင်းပြောမယ်ဆိုတော့ဒီဖိနှိပ်ချုပ်ချယ်မှုအောက်မှာနေပြီးတော့အများနဲ့နေထိုင်ရပြီးတော့ဒါကို decide မှာစဉ်းစားနေတဲ့လူကတော့အစင်းင်းပြင်နေပြီးဒါတွေကိုပေးဖို့အတွက်နေတူကနေပြီးတော့စာဝတ်နေရေးကိုတော့ဖြည့်ချင်းနေတဲ့လူတွေကတော့အသေးအစင်းင်းဖြစ်ပုံတော့မပေါ်သေးဘူးဂျုံငင်းတော့မှဂျုံတို့ဂျုံတို့ဆိုတဲ့အစင်းမျိုးတွေပဲရှိနေကြတွေ့ရတယ်ခင်ဗျအ
ဲဒီကြောင့်မှကျွန်တော်တခုဖြတ်မေးချင်တာကရွေးကောက်ပွဲစီယုံရေးတွေလောက်တာကျွန်တော်တို့မှတ်တမ်းပုံနေနောက်တစ်ခုကဗီဒီယိုဖိုင်ကျွန်တော်ဒီကနေတွေ့ရပါတယ်ကျွန်တော်ကလည်းဝေးကနေကြည့်ရတာ哦အဲ့တော့တွေ့တဲ့ခါမှာတော့တကယ်ကိုမြန်မြန်ဆန်ဆန်ပဲနှစ်ဖက်အပြိုင်လှိုင်စီယုံကြီးတွေလောက်ကြတာတွေဒီအလှပြကားတွေနဲ့ထွက်နေကြတာတွေတွေ့နေရပါတယ်ခင်ဗျာအဲ့တော့လူတို့ရဲ့ဒီရွယ်မဲဆွယ်စီယုံမှုတွေပေါ်မှာစိတ်ဝင်စားမှုပေါ့လူတွေထွက်လာကြတယ်ဒီထွက်လာကြတာကအပျော်သဘောနဲ့ပဲ ထွက်လာကြလားတကယ်ကိုနိုင်ငံရေးရယုံကြည်နဲ့ထွက်လာတဲ့သဘောရှိလားဘလို့ယူဆလို့ရနိုင်လဲလူလူထွက်လာတဲ့အနေထား
လူလူထွက်လာတဲ့အထက်မှာအဲ့ဒါလည်းဘလို့ပုံစံမျိုးဖြစ်လဲဆိုတော့လေရှင်းရှင်းပြောမလို့ဆိုရင်လက်ရှိနေပြီးတော့နိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေကတော့အနည်းငယ်အစိမ်းဆိုတာရှိတယ်အဲကျွန်တော်တို့အဲ့ဒီမှာကြည့်လိုက်တဲ့ဆိုရင်တကယ်အနည်းဆိုတာကတော့တကယ်သူတို့စိတ်ရနေပြီးတော့ခံစားခြင်းနဲ့တကယ်ကိုနေပြီးတော့ဒီပေါ်မှာစိတ်ဝင်စားနေထွက်လာရရှိဆိုတော့တွေ့ကိုတွေ့ရတယ်မြင်နေရတယ်ကြားနေရတယ်တကယ်အစိမ်းအောင်ဆိုတဲ့ဖက်ကနေပြီးတော့ပါလာတဲ့လူတို့ရဲ့အခြေအနေကြည့်လိုက်တဲ့ချိန်ပိုင်းမှာအခုခုရဲ့တွန်းအားတခုရဲ့အခြေအနေအကြောင်းပြီးတော့လိုက်လာတဲ့ပုံစံမျိုးတော့ဒီပေါ်မှာစိတ်ဝင်စားတာစိတ်ဝင်စားတာနဲ့ဖြစ်တယ်လို့ငါတို့တော့ live တော့မှာဖြစ်မှာဆိုတဲ့နေသားမျိုးတွေလိုက်လာတဲ့လူသားစားတွေစီယုံမှုကာလမှာပါလာတဲ့လူသားစားတွေကျွန်တော်တွေ့နေရတယ်အဲ့ဒါဒီနှစ်ဖက်ရဲ့အဲ့ဒီအစိမ်းနဲ့အနည်းရဲ့ခွဲခြားချက်မှာအဲ့ဒီလိုက်လာတဲ့လူတွေရဲ့အနေထားကဘူးသူတို့ရဲ့မျက်နှာသူတို့ရဲ့အသွင်ပြင်သူတို့ရဲ့ပြီးတက်လာတဲ့ဓာတ်ပုံတွေလှုပ်ဆူမှုတွေကြားအလုံးကြီးရတော့အဲ့ဒါကွဲပြားမှုတော့ရှိနေတယ်အဲ့ဒါပေါ်လေးပါခင်ဗျ
ဟုတ်ကဲ့ခင်ဗျရွေးကောက်ပွဲနင်းရင်တော့ဒီ message စီယုံမှုတွေရမှာပါ6ရက်နေလို့တန်ဖတ်ထားတာရှိပါတယ်အဲ့တော့နည်းနည်းလေးကျွန်တော်ထူးခြားခြားသတိထားမိတာကအရင်တော့1990ရွေးကောက်ပွဲကျွန်တော်လည်းကြုံမှုပါတယ်90ရွေးကောက်ပွဲဆိုလို့ရှိရင်ဒီ message စီယုံမှုတွေတစုံတရာရပ်ပေမဲ့ဝစ်စုံတွေဝစ်တာတွေမဲယုံတဲ့အထိတက်ဆိုင်ရာပါတီဝင်တွေကသူတို့ရဲ့ uniform တွေပါတွေနဲ့သူတို့တစိမ့်တွေနဲ့တွားလာတာရှိပါတယ်အခုကအဲ့လိုမျိုးမလုပ်ဖို့ဆိုပြီးတော့ NLD ကကြေညာချက်သဘောမျိုးထုတ်တာသတိပေးတာမျိုးတွေ့ရပါတယ်ခင်ဗျာတကယ်ပဲမဲဆန္ဒကျင်းပတဲ့နေရာမှာပါတီတွေကသူတို့ရဲ့ဝစ်စုံတွေသူတို့ရဲ့ဒီတစိမ့်ရင်တို့တွေဖြုတ်ထားရမှာလားအဲ့ဒီအနေထားကိုဘယ်လိုလဲနည်းနည်းလေးရှုပ်ထွေးနေလို့ရှင်းပြပါဦး
အဲ့ဒီကဒီလိုရှိတယ်ဗျအဲ့ဒီကနဲ့ပတ်သက်ပြီးတော့ဒီ Facebook မှာပေါ့လေအဓိကအဲ့ဒီ Facebook ရဲ့မှာနေပြီးတော့ပါတီကိုနေပြီးတော့အရေးယူမှုတွေဟာရုပ်ောက်ပွဲပြီးတဲ့ချိန်မှာအရေးယူမှုတွေတစုံတရာရှိလာမှာစိုးရင်ပြီးတော့တချို့ကနေပြီးစပြီးရေးကြတယ်အာဒီလိုမသွားနဲ့ဒီလိုသွားရင်တော့ဒီလိုလုပ်လိမ့်မယ်ဒီလိုလုပ်မယ်ဆိုတော့အဲ့ဒီကတဖြည်းဖြည်းပြန့်နှံ့မှုတွေကဖြစ်လာတဲ့သဘောရှိတယ်ဒါပေမဲ့ဟိုနောက်ဆုံးမှာကျတော့အဲ့ဒီတိုက်ပုံနဲ့ဟိုဘာတွေမိုးရွာမှုဘာညာပြောတယ်ဆိုတဲ့ချိန်မှာဒီကနဲ့ပတ်သက်ပြီးတော့တရားဝင် UC ကထုတ်သလားဆိုတဲ့ဟာကိုကျွန်တော်တို့တော့ဒီတချို့ကတော့ပြောတာကတော့ကျွန်တော်တို့ direct တော့မတွေ့လိုက်ဘူးဟွာပေါ့လေအခမ်းအနားတစ်ခုမှာနေပြီးတော့ UC ရဲ့ passport လူတယောက်ကအဲဒီလိုဝတ်စုံကိုတော့ရှောင်ရမယ်ဥမာကပယ်နီနဲ့ကချင်ကိုရှောင်ရမယ်အဲ့လိုပြောတယ်ဆိုတာကတော့ကြားလိုက်တယ်ဒါပေမဲ့ဟိုတစ်ဖက်မဲ့ကျွန်တော်ကြားရတော့အပွင့်ရင်ပြောမှဆိုကျွန်တော် direct တော့မသိလိုက်ဘူးဒါပေမဲ့တကယ်ပြန့်နှံ့သွားတဲ့ကိစ္စကလူတွေရှားတယ်မှာပြန့်နှံ့တာကတော့ Facebook ကနေပြီးတော့သူကစိတ်စင်နာအရင်နဲ့ပါပဲဒီကိစ္စကိုဒီလိုလုပ်သွားရင်ဟိုဟာမှာပေါ့ရွေးကောက်ပွဲပြီးတဲ့ချိန်မှာအပြစ်တကူဆုံးတရားရှာရှင်လို့လုပ်တဲ့ခါမှာဒီလိုစီယုံပြီးတော့အပြစ်မပြေအောင်အတွက်ဒီဓာလေးတွေကိုရှောင်မှလို့တရားကစပြီးတော့တင်လိုက်တာသတိပေးချက်ကပြန့်ပြီးတော့ဒါမလို့ကဒါမလို့ကဒါမလို့လို့ဖြစ်သွားတာအဲ့ဒါကိုဒါကိုအစွဲလို့တကူလို့အယူဆလို့ဖြစ်သွားကြတယ်ကျွန်တော်တို့ဒီလောက်ကတော့ဟိုတကယ်မယုံကိုစလေတောင်ကျွန်တော်တို့တစိတက်ခွင့်ရှိတယ်နော်မယုံကိုစလေတစိတက်ခွင့်ရှိတယ်လို့ဆိုရင်
တစိတက်ခွင့်ဆိုတာပါတီတစိတ်ကိုတက်ခွင့်ရှိရတာ
ဟုတ်ကဲ့ခင်ဗျာမဲယုံကိုစလေဟာမဲယုံနင်းမှာမိမိရဲ့ပါတီတစ်စိတ်ကိုသူရင်ထိုးတစ်စိတ်ကိုတက်ခွင့်ကျွန်တော်တရားဝင်ပေးထားပါတယ်ဆိုတော့အဲ့ဒီလိုပေးထားတယ်လို့ဆိုရင်ပြင်ပပုဂ္ဂိုလ်တရားကဟောဘာဖြစ်မှာလို့လဲဆိုတဲ့ဟာမျိုးကြတော့ဇောဇောတကကြတော့ကျွန်တော်တို့အမြင်ကြတော့ဒါကတော့ဟိုတရားဝင်ဖွင့်ပြမိတ်မရှိပဲအတွက်ကြောင့်ဒါကြီးကတော့တိတ်ပြီးတော့မဟုတ်ဘူးလို့ထင်တယ်ဒါပေမဲ့အဲ့တရားဝင်ဖွင့်ပြချက်ဟုတ်တယ်မဟုတ်တယ်ကျွန်တော်ဆက်ဆက်လို့ကျွန်တော်ဒီနေ့ကိစ္စလေးတစ်ခုကျွန်တော်ပြောပြမယ်တဲ့လို့အဲ UEC ရဲ့လုပ်ပုံကမှာအဲ့တရားဝင်ဖွင့်ပြမိတ်ဆိုတဲ့ကိစ္စလေးကဘာဖြစ်သွားလဲဆိုတော့လက်ရှိကျွန်တော်တို့အခုကြိုတင်မဲတွေစပေးနေပြီ
ဟုတ်ကဲ
့နော်အဲကြိုတင်မဲတွေပေးနေတဲ့အထက်မှာပထမဆုံးကျွန်တော်နေပြီးတော့ဒီတော့ဖွဲ့စည်းဟွာဒီဟွာပေါ့လေဒီကျွန်တော်တို့နီးဥပဒေနဲ့နေပြီးပြဌာန်းထားမှာကျွန်တော်တို့ကပြည်တွင်းရဲ့နေပြီးကြိုတင်မဲရောပြည်တွင်းရဲ့မဲတွေမဲုံမဲရောအလုံးက13ဆိုတာကျွန်တော်ကသတ်မှတ်ပေးထားတာရှိတယ်အဲ့လိုပေးထားချင်းမှာအဲ့ဒီရှေ့ကနေပြီးတော့ကုံဝက်တဲ့နေပြီးတော့ရက်20လောက်ကနေပြီးတော့ဒီပုံစရားတွေနဲ့ပြပြီးတော့နေပြီးတော့ကြုံမဲနဲ့ဟိုပယ်မဲနဲ့ဟိုခိုင်လုံမဲကိုခွဲထားကြမှာလေ13နဲ့ခွဲကြပြတယ်ဒါမှမဟုတ်နေပြီး29ပဲနေကနေပြီးတော့ထွက်လာတဲ့နေပြီးတော့ဒီကျွတ်တင်မဲ့ကိုဘောပင်နဲ့ချစ်ရမယ်ဆိုပြီးတော့ပုံစံဘောပင်နဲ့ချစ်တဲ့တခါထွက်လာတယ်။အဲထွက်လာတဲ့ချိန်မှာသတင်းစာပဲထွက်လာတယ်။အဲ့တော့ကိုကျွန်တော်လှမ်းလှမ်းပြီးတော့ကျွန်တော်တက်ဆိုင်ရာကွန်ပျူတာတစ်ခုကိုမေးလိုက်တယ်။ဒါပေမဲ့ဒီအရနဲ့ပတ်သက်ပြီးကင်မရာစီမှာဘယ်လိုညွှန်ကြားလာရောက်သွားသလဲ။ဆိုတော့မေးတယ်ဆိုတော့ဒီနေ့ပါပဲ။ဘာလို့ဆိုတော့သူတို့ကဘောပင်နဲ့ပေးတယ်တဲ့
။
အမင်းတို့ဘာဖြစ်လို့ဘောပင်နဲ့ပေးလဲ။ဘာဖြစ်လို့ပေးလဲဆိုတော့အဲ့ဒီမှာ29ရက်ထုတ်မှပါတယ်ဆိုတော့အဲ့လိုဆိုသူ့ကိုလည်းသူအဲ့ဒီသူတို့ရက်ွက်တေးစရေးဖြစ်တဲ့ရရကစီးကနေပြီးတော့အတွင်းမှုပေါ့လေသူကကန့်ွက်တယ်တဲ့ဟာမဟုတ်ဘူးညွှန်ကြားလာမှရှိမပေးရဘူးဆိုတော့သူကဘာဖြစ်နေလဲဆိုရင်ညွှန်ကြားလာမှာမလို့ဘူးငါတို့ရဲ့ကော်မရှင်ဒီအဖွဲ့အစည်းနဲ့လောက်တာအဖွဲ့အစည်းရဲ့သဘောထားရဲ့အလုံးရဲ့အဖွဲ့ရဲ့သဘောထားမှန်ရင်တို့လုတ်ပတ်ခွင့်ရှိတယ်ဆိုပြီးတော့အပေါ်ညွှန်ကြားထားတယ်တရားစွဲလို့မရဘူးမင်းတို့လုတ်ပတ်လို့ညွှန်ကြားထားတယ်လို့အဲ့လိုပုံစံမျိုးတွေဖြစ်နေတယ်ဆိုတော့ညွှန်ကြားလာဆိုတဲ့မျိုးပုံစံမျိုးကတိတိကျကျမရှိဘူးတရားကနေပြီးတော့ကော်မရှင်လူကြီးတယောက်ကဟိုနားမှာတခုထားပြလာဒါပဲအတီလိုလိုနောက်ပြီးတော့ဒီနေရာမှာတရားကထားပြလာဒါပဲအတီလိုလိုနဲ့တည်းဖြစ်ပြီးတော့ပေးရတာဘာပြီးတော့အညွှန်ကြားလာဆိုတော့ကျွန်တော်တိကျမသိဖြစ်နေတယ
်
အခုလေစောစောကဟိုမေးတာလေအဲ့ဒီသဘောမျိုးပဲဒီဟာကညွှန်ကြားလာအတိအကျကျွန်တော်တို့တော့မတွေ့ရသေးဘူးဒါပေမဲ့
အပြင်းမှာတော့ပြန်နေအဲ့ဒီသဘောဖြစ်တယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဥရှိပါလီလိုင်းမှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ချင်ပါနောက်တူကတော့ဒီနိုင်ငံရေးကျင်းသားဟောင်းလည်းဖြစ်ပါတယ်88မျိုးဆက်ကျောင်းသားခေါင်းဆောင်ဟောင်းတယောက်လည်းဖြစ်ပါတယ်ကုဘတ်တက်အောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ကုဘတ်တက်အောင်ရေခုနကုဘတ်တက်အောင်ကလည်းဒီရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့လိုက်လံကြည့်ရှုနေတဲ့အခါကျတော့လက်ရှိရန်ကုန်မြို့ပေါ်မှာခုနကျွန်တော်မေးတဲ့မေးခွန်းလိုပါပဲဒီလက်ရှိရွေးကောက်ပွဲအတွက်လူတွေရဲ့ပြင်ဆင်မှုလူတွေရဲ့စိတ်နေစိတ်ထားဘယ်လိုများမြင်ရလဲလူတွေစိတ်လှုပ်ရှားနေကြလားဘယ်လိုအခြေအနေရှိလဲ
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့ဒီရွေးကောက်ပွဲမှာဆိုကျွန်တော်တို့မြို့ပေါ်မြို့ပြအခြေအနေကတော့စိတ်လှုပ်ရှားမှုကတော့ရှိပါတယ်ကျွန်တော်တို့35ရာခိုင်နှုန်းတော့ပေါ့နော်ကျွန်တော်လိုက်ကြည့်သမျှပေါ့ဒီမြို့ပြအခြေအနေပေါ့ရန်ကုန်မြို့ပေါ်မင်းလင်းမြို့ပေါ့နော်အဲ့မဲ့ကျွန်တော်
နည်းနည်းဖြတ်မိလိုက်မယ်85ရာခိုင်နှုန်းရှိရဆို25ရာခိုင်နှုန်းကဘာလို့နေကြရလဲမရှိတာလားလှုပ်ရှားစိတ်လှုပ်ရှားမှုရှိစိတ်ဝင်စားမှုမရှိတာလားဘယ်လိုပုံစံဖြစ်နေလဲ
စိတ်ဝင်စားမှုရှိပါတယ်ဘာလို့ရှိလဲဆိုလို့ရှိရင်ကျွန်တော်တို့အဓိကတော့ဒီလက်ရှိကာလမှာပေါ့နော်ဒီမြို့ပြအခြေအနေမှာတော့လူတွေကတော့ကျွန်တော်တို့သတင်းမီဒီယာတွေကောင်းနေဂျာနယ်တွေကောင်းနေနောက်တစ်ခုကဒီသတင်းအချက်အလက်တွေကိုတို့ကမျက်မြင်မကြည့်ရတဲ့လူတွေဆိုတော့တို့ကတော့စိတ်ဝင်စားမှုကတော့ဒီစိတ်ပြေပုံနဲ့ဆိုင်တို့ကပို့ပြီးတော့ကောင်းတာကိုတွေ့ရပါတယ်ဗ
ျဟုတ်ကဲ့ခင်ဗျအဲ့တော့အခုမဲတွေ
ကျွန်တော်တို့
ဟုတ်ပြောပါပြောပါနောက်ပြီးတော့ပြောပါခင်ဗျအ
ဲ့တော့ဒီလက်ရှိကဒီဟုတ်ကဲ့စိတ်ပြေပုံနဲ့တခြားကြီးကြီးလက်ဒီသားတွေကြတော့ကျွန်တော်တို့အဲ့ဒီဒီသတင်းမီဒီယာအခက်ခဲပေါ့နော်အဲ့ဒါတွေကြောင်းကျွန်တော်တို့စိတ်ဝင်စားမှုနေတာနောက်တစ်ခုကဒီဟိုပြောရမယ်ဆိုရင်ဗျာလက်ရှိအာဏာရယူထားတဲ့ဒီဒီကံကျိုးပေါ့ဗျာကျွန်တော်တို့ကဒါတော့နင်မတက်ပြောရမှာပေါ့နော်သူကလက်ရှိနမူကလည်းရှိနေတဲ့အစိတ်ပိုင်းတွေလည်းရှိနေတော့အဲ့ဒီပိုင်းတွေကြတော့တို့လူလူကဘာလဲဆိုတော့တစ်ဖက်မှာလည်းဒီချောင်းနေမှုတွေရှိနေတဲ့အတွက်စိတ်ဝင်စားမှုနည်းတာရှိတယ်ကျတဲ့ပိုင်းတွေကြတော့
ကျွန်တော်အဲ့ဒါမေးချင်တာပါတချို့လူတွေကြားထဲမှာဒီလွတ်လပ်မဲပေးဖို့အတွက်တို့မှာစိုးရင်စိတ်ကြောက်ရွံ့စိတ်အဲ့ဒါမျိုးရှိတဲ့အခြေအနေရောတွေ့ရလား
အဲ့လက်ရှိဒီအားလုံးခြုံပြောမယ်ဆိုလို့ကျွန်တော်ဒီကာလမှာတော့ဒီနေရာနဲ့ပေါ့ဗျာကျွန်တော်တို့အခုနေနေရတာတော့လူတွေကတော့မဲပေးဖို့အတွက်တော့တော်တော်ကြီးမှာတော့ဒီ85ရာခိုင်နှုန်းကတော့စိတ်ဝင်စားမှုရှိနေတော့တွေ့နေရတယ
်ဟုတ်ကဲ့ဟုတ်ကျွန်တော်မေးတာကလူတွေရဲ့စိတ်ထဲမှာမဲပေးဖို့အတွက်တို့မှာတွန်းအားဖိအားတစုံတရာရှိလားဒါမှမဟုတ်ကြောက်တို့မဲကိုလွတ်လပ်လပ်ပေးဖို့တခုခုလွတ်လပ်မဲပေးဖို့အတွက်စိုးရင်စိတ်ကြောင်းကြစိတ်တွေရောရှိကြလား
အဲ့တော့ကျွန်တော်တို့ချီးယုံနေတဲ့လက်ရှိအတိုက်ခံပါတီကတော့ကျွန်တော်တို့ဒီမှာချင်းတိုင်းနေတာတော့ဗျာအကြီးမားဆုံးပါတီကတော့နှစ်ခုပဲရှိနေတာ哦မြေသားဒီမိုကရေစီဒီအဖွဲ့ချုပ်ဒီ NLD နဲ့ပေါ့ဗျာဒီလက်ရှိအာဏာရောရယူနေတဲ့တက်ကန်ခွင့်ပြုပေါ့ဗျာအချင်းနဲ့ညီပေါ့ဗျာအဲ့ဒီကြမ်းတော့မျိုးစုံနဲ့တော့ဟိုမဲဆွယ်တဲ့ကာလမှာတော့ချီးယုံမျိုးစုံနဲ့လူစုကိုပါတီစိတ်ပါစိတ်လုံနေကြတာတော့တွေ့နေရဒါပေမဲ့တစ်မှာတော့ချင်းချောင်းမှုတွေနဲ့ဘုနာလိုပေါ့ဆိုးရိမ်စိတ်တွေကတော့ဟိုဒီအမီးသူန်လေးနဲ့တော့ဟိုရှိနေတာတို့ရအထူးသဖြင့်ပေါ့ဗျာဒီခိုင်တို့ရဒီလုံးလုံးပေါ်မှာရှိနေသေးတဲ့လူတို့ကတော့တို့ရနည်းဆိုးနေလေးရှိနေတာတွေ့ရတယ်ဗျာ
ဟုတ်ကဲ့ခုပါတဲ့အောင်ဒီလိုင်းပေါ်မှာနေပြီးပါကျွန်တော်နောက်တစ်ဖိတ်ခေါ်ချင်ပါလေအတော်ရှင်တူပါပုံနာကျွန်းမြို့နယ်ကကုကျော်မြင့်တင်ထင်ပါလေကုကျော်မြင့်တင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ပါကြားပါ
ဟုတ်ကဲ့ကုကျော်မြင့်တင်ဆွနေလို့ရတယ်မင်းမြင့်ကျင်လည်းတက်ဆိုင်တဲ့လူတွေရှိပါတယ်တူပေါ့
ကျွန်တော်တို့ဒီရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်မှာဆိုတော့ဒီမင်းစန်းချင်ပေါ့နော်6,500လောက်ရှိပါတယ်ခင်ဗျာဟုတ်ကဲ့ပါကျွန်တော်တို့အဓိကပါလဲဆိုတော့ဒီခိုင်ဒီပုံနှံ့ညွန့်နေမှာဆိုရင်ကျွန်တော်တို့ကအဓိကနေဆန္ဒရှင်တွေကကျွန်တော်တို့ပါလဲဆိုတော့နောက်ပြီးတော့ကျွန်တော်တို့နေတင်မှာပေါ့နော်ဒီကျွန်တော်တို့ဒီခိုင်ပြည်နယ်မှာကြာတော့ကျွန်တော်တို့လက်မဲ့ဆက်တွေကတော်တော်ဟုတ်ခဲ့ပါတယ်အတော့ကတော့သိပြီးတော့အဆင်ပြေလို့ဒါပဲအခါမှာဒီကျွန်တော်တို့ခိုင်မှာကဒီအမျိုးသမီးတွေပေါ့နော်ဒီမစ်ဆန္ဒရှင်တွေပေါ့အမျိုးသမီးတွေက education by ဆိုင်ရာနဲ့ကျွန်တော်တို့အားနေတာတွေ့ရပါတယ်ခိုင်ပြည်နယ်မှာလည်းကျွန်တော်ပုံနှံ့ညွန့်နေမှာမူလတဲ့အဆင်ပြေကျွန်တော်တို့အမျိုးသမီးတွေကအသက်အရွယ်50လောက်အသက်အရွယ်50ဝင်ညာလို့ရှိတဲ့အမျိုးသမီးတွေဆိုရင်မူလတဲ့အဆင်ပညာမူလတဲ့ပညာအဆင်တွေမှာကောင်းကောင်းမသင်ခဲ့ရပါဘူးတော်တော်များများလို့ကျွန်တော်တို့ကပါလဲဆိုတော့ဒီ education ကတော်တော်အားနေတာတွေ့ရပါတယ်ခင်ဗျာဒါနဲ့မေးပေးတဲ့အခါမှာလည်းကျွန်တော်တို့ပါလဲဆိုတော့အမောင်းရင်းလေးတွေပဲဖြစ်နေတာပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ကိုကျော်မြင့်တင်ကျေးဇူးပါပဲခင်ဗျာကျွန်တော်သရော့ရှင်တူဒီဆွနစ်ဘွဲ့အတွက်ပေးစာပေးပို့လာတာရှိပါတယ်ကျွန်တော်ပဲဖတ်ပြပါမယ်ရှမ်းတောင်ပိုင်းသားကိုဦးပါတဲ့အဲသူရေးထားတော့သတိကွဲတတ်သည်တဲ့လုံချုံနဲ့ပတ်သက်ပြီးတော့အတိုက်ခံအင်အားစုတွေကိုပဲသူဦးတည်ပြီးတော့ပြောပြစီတဲ့ဆရာလို့တာမဟုတ်ပါဘူးတဲ့ကိုကောင်းဆောင်ကဘာပြောလဲဘာကိုပြောင်းပြီးတော့ပြောနေတယ်ဘလို့အခင်းချင်းကိုခင်းချင်းနေတယ်ဆိုတာကိုတေးကြသိအောင်လုပ်ပြီးတော့လိုက်နာကြစေချင်ပါတယ်တဲ့အားလုံးဟာပြိုင်ပွဲဝင်စည်းကမ်းနဲ့ညီလို့ပြန်ခွင့်ရသူတွေကြီးဖြစ်ပါတယ်တဲ့ရန်သူတွေမဟုတ်ပါဘူးတဲ့ရန်ဘက်လိုတတ်မှတ်ခဲ့လို့ရှင်လဲပွဲမလှနိုင်ပါဘူးတဲ့တကယ်ဖြစ်ရမှာကအတိုက်ခံကောင်းဖြစ်အောင်ကြိုးစားရမယ်ရန်ကတော့အပုတ်ချတာလွဲပါတယ်ဒါပေမဲ့လက်ရှိအစိုးရဆိုတာကဥပဒေကိုကင်ပြီးတော့မှားတဲ့ကောင်လာခဲ့ဆိုပြီးတော့စုံနိုင်တဲ့ခေါ်နိုင်တဲ့အနေအထားဖြစ်နေတယ်ဆိုတာသိကြတယ်ဆိုတာသတိထားစေချင်ပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုပေးပို့လာပါတယ်ခင်ဗျဒီရွေးကောက်ပွဲအခြေအနေနဲ့ပတ်သက်လို့ဆွေးနွေးချက်ကိုပဲကျွန်တော်ပြန်လှည့်ပါမယ်သူကတော့ဒီသူ့ရဲ့အမြင်ကိုဆွေးနွေးထားတာဖြစ်လို့မေးခွန်းမပါပါဘူး တော့ကျွန်တော်အခုဆက်သွားချင်တာကဒီရွေးကောက်ပွဲစောင့်ကြည့်ရေးကိစ္စနဲ့ဖြစ်ပါတယ်ရွေးကောက်ပွဲစောင့်ကြည့်ဖို့အတွက်ပြောမှဆိုရှင်ဒီရွေးကောက်ပွဲစောင့်ကြည့်တဲ့ရပ်ဖက်အဖွဲ့အစည်းတွေရှိပါတယ်နိုင်ငံတကာကလည်းလာပြီးစောင့်ကြည့်မဲ့အဖွဲ့အစည်းတွေရှိပါတယ်သတင်းမီဒီယာတွေကလည်းစောင့်ကြည့်ဖို့ရှိပါတယ်ကျွန်တော်ပြည်ပကသတင်းမီဒီယာတို့တမားတွေအတွက်ဆိုရှင်တော်လေးအကန့်အသတ်ကြီးနေတာသိထားမိပါတယ်ဥမာကျွန်တော်သွားမယ်ဆိုရင်သက်ဆိုင်ရာမြို့နယ်တွေကိုရွေးကောက်ပွဲနဲ့ပတ်သက်လို့အဲကျွန်တော်တရေယူမယ်ဆိုလို့ရှိရင်ကြိုပြီးတော့တက်ဆိုင်ရာမြို့နယ်ကော်မရှင်ကနေပြီးတော့ခွင့်ပြုချက်ယူရမယ်ဆိုတော့မြို့နယ်တွေအားလုံးကိုသွားမယ်မြို့နယ်တွေအားလုံးကိုလိုက်ပြီးတော့ခွင့်ပြုချက်ရင်တောင်းအောင်မလို့တော့ဖြစ်နေပါတယ်ခင်ဗျာအဲ့တော့ကျွန်တော်ကိုတက်ဆိုင်ရင်မေးချင်ပါတယ်ခင်ဗျာပြည်တွင်းသတင်းမီဒီယာသမားတွေကမှာကောကြီးသတင်းမီဒီယာအနေနဲ့ဒီရွက်ောက်ပွဲအခြေအနေတစ်ခုလုံးကိုစောင့်ကြည့်နိုင်ဖို့အတွက်အကန့်အသတ်အခြေအနေအခက်အခဲဘာတွေများကြုံရပါလဲ
အဲ့တော့ကျွန်တော်တို့ကဒီမီဒီယာတွေကကျွန်တော်တို့နိုင်ငံတကာမီဒီယာတွေလို့မဟုတ်ဘူးဗျာကျွန်တော်တို့နိုင်ငံမှာလေမွေးကြီးအကန့်အသတ်ရှိမယ်နောက်ပြီးတော့ကျွန်တော်တို့အဲလူပေါ်တော့တင်းတော့ဒီအကန့်အသတ်ရှိမယ်တနိုင်ငံလုံးနှမ်းချုံပြီးတော့ကျွန်တော်တို့မီဒီယာတွေကကြောက်တဲ့ဘလုံးနိုင်နေဘူးဗျာဘလုံးနိုင်တယ်နောက်တစ်ခါကဘာဖြစ်လဲဆိုတဲ့အခါကျတော့ဟုတ်ပြီကျွန်တော်တို့ကဒါရီကိုစောင့်ကြည့်တယ်သူလေ့လာတယ်တောင်းလေ့လာပြီလို့ရှိရင်ဒါရီကိုကျွန်တော်ကတင်ပြတဲ့အခါမှာသူကဘလိုအနည်းနဲ့အရေးယူမှာလဲသူကျွန်တော်တို့ဒီဘက်ကတင်းမီဒီယာတင်ပြတဲ့ဟာကိုဘလိုမျိုးသူကလက်ခံပါလဲဘလိုချင်သုံးပါလဲကျွန်တော်တို့ဘလိုမျိုးအရေးယူပြီးမှလဲဆိုတဲ့ပြဿနာတော့ရှိအခုကပြဿနာကဟိုနောက်ဆုံးပြောလို့ရှိရင်ကျွန်တော်ကိုနိုင်ငံလေးကိစ္စနဲ့ပတ်သက်ပြီးပြောလို့ရှိရင်ဒီလိုမျိုးဟိုပြဿနာဖြစ်တယ်တစ်တဲ့ကိစ္စကလည်းဒီလိုရွေးကောက်ပွဲမဲဆယ်နေတဲ့အချိန်မှာဖြစ်တယ်ဖြစ်တာအဲ့လိုဖြစ်နေတဲ့အချိန်မှာအမြန်ဆန်သုံးအရေးယူရမယ့်ကိစ္စမှာတာမန်ဆရာကြီးတို့မှချင်းသုံးနေဆိုမျိုးပဲဟိုဆက်သုံးနေရွေးကောက်ပွဲမျိုးမှာပဲဒီမှုကိုဆက်ပြီးတော့စစ်ဆေးမယ်ဆိုတဲ့ကိစ္စမျိုးကဒါပြဿနာကိုစွန့်ပေးရရောက်တယ်နောက်တစ်ခါပြဿနာကိုဖြေရှင်းရမှာပြန်ဒါတော်တော်များရှိပါတယ်ဒါငကိုရီကစိုးရီကနေဒါကိုချုပ်တင်ပြီးတော့စီစဉ်ထားတင်တယ်ဒီလိုလုပ်တာဟာလည်းတော့မမျှတာပါနောက်တစ်ခုကကျွန်တော်ဒီသတင်းမီဒီယာသမားတွေအတွက်ကလည်းကန့်သက်ထားရတဲ့အများကြီးရှိပါတယ်
အဲ့တော့သတင်းမီဒီယာသမားတွေအနေနဲ့ကောတနိုင်ငံလုံးအတိုင်းအတာနဲ့ခြုံတဲ့ဒီရွေးကောက်ပွဲကိုတစ်ခုလုံးအတိုင်းအတာနဲ့ကာဗာလုံနိုင်ပါမလားကျွန်တော်ဆိုရင်ဒါမြို့ပေါ်တွေမှာပဲများနေမလားတိုးလက်ထီထီသွားနိုင်ပါမလား
မြန်မာပြည်မျိုးမှာရှိမယ်တချို့ဒေသတွေမှာလည်းရှိနိုင်တယ်ဒါပေမဲ့တနိုင်ငံလုံးအတိုင်းအတာအနေနဲ့တော့ကာဗာမလုံနိုင်ဘူးကျွန်တော်ထင်တယ်ဗျ
ဟုတ်ကဲ့
ကာဗာလို့ပို့လည်းမလွယ်ဘူးဟုတ်ကဲ
့ကော်မရှင်ဘက်ကရောသတင်းမီဒီယာနဲ့ပတ်သက်လို့စီးမင်းနေဟိုတလောကကျွန်တော်ကြားကြားနေတယ်ဟိုဒီမြန်မာနိုင်ငံဒီမီဒီယာကောင်စီတို့အောင်နဲ့တွေ့တော့သူတို့လည်းဆွေးနွေးနေတယ်လို့ကြားပါရခင်ဗျာအဲ့တော့ဒီတင်းကျပ်တဲ့စီးမင်းနေနဲ့ပတ်သက်လို့ရောသတင်းမီဒီယာသမားတွေကဘာကြီးသူတို့မှာဇုံတရားအခက်အခဲတွေရှိနေလား
ဟုတ်တယ်ဟုတ်ကဲ့ရှိရဆောင်ကျွန်တော်ပြောသလိုပါဗျာကျွန်တော်တို့ဟိုနုနယ်တစ်ခုမှာနှစ်ယောက်ပဲယူရမယ်အဲ့ဒါနောက်ပို့သူတို့အကြောင်းကြားရမယ်ကျူတင်းမီခုမျိုးချက်ယူရမယ်ဘာညာသူတို့မှာကိုဒီတို့ရှာနေခုမျိုးကြယူရမသူသူကနေပြန်ပြုတ်နေမှာယူရမယ်ဆိုရကိစ္စမျိုးတွေကသူကဆန်စင်းကောင်းချင်းနေဆိုမြင်နေကြဒါပေမဲ့သုံးတရားကျွန်တော်တို့တိကျတဲ့အဖြေဘာဖြစ်လာပြီဘလို့ကြောင်းဝင်လိုက်ပြီဘာဖြစ်တယ်ဆိုတော့ကျွန်တော်ဘဝသတင်းမီဒီယာပြောကဘာမှမသိရသေးဘူးကျွန်တော်မကြားသေးဘူး
ကျွန်တော်ကိုသက်စီကိုကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကအခုနကျွန်တော်ပြောလို့ဒီမျိုးနယ်မှာယူဖို့ဆိုရှင်မျိုးနယ်ကော်မရှင်ခွင့်ပြုချက်ကြိုယူရမယ်ဆင်းပေးထားရမယ်အကယ်၍များကိုသက်စီအနေနဲ့ကိုကပေးထားတဲ့မျိုးနယ်မဟုတ်ဘူးတခြားတနေရာမျိုးနယ်တစ်ခုခုမှာတခြားနေရာတစ်ခုခုမှာတခုခုအမှားယွင်းဖြစ်နေပြီအကြမ်းဖက်မှုတွေဖြစ်နေပြီချက်ချင်းသွားသတင်းယူမလားသတင်းယူနိုင်တဲ့အခြေအနေရှိလားကိုသက်စင်အနေနဲ့ကိုသွားယူမလား
ကျွန်တော်အမှန်ဆိုရင်ကျွန်တော်သွားယူတင်းကျွန်တော်လောက်ရမှာကျွန်တော်လောက်ရမှာကျွန်တော်မီဒီယာသမားတွေအကုန်လောက်ရမယ်ဒါပေမဲ့လောက်ခွင့်ရှိမရှိဆိုတဲ့ကိစ္စအခုချိန်လေးကိုဟိုရှင်းရှင်းလေးမဖြစ်သေးဘူးဖြစ်နေအဲ့ဒါကျွန်တော်ပြဿနာဖြစ်နေတာပါ
ဟုတ်ကဲ့ဟုတ်ကဲ့ကိုသက်စင်ကျေးဇူးပါကျွန်တော်ဥရွှေဘောက်ကစတဲ့မိကျင်ပါလေခင်ဗျအချိန်ကတော့ကျွန်တော်တစ်မိနစ်ခွဲလောက်တော့ရပါလေအခုရှေ့ပါအခုဒီရက်ဖက်ဖွဲ့စည်းတွေလေးလာစောင့်ကြည့်ဖို့အတွက်အနေထားပေါ့အဲ့ဒါကတော့ဘာလို့များအခက်ခဲကြုံနေရလဲဒီကိစ္စတော်တော်လေးရှင်းနိုင်ပြီလား
လေလာဆောင်ကြီးကတော့အခုဒီလိုစောစောကဟိုကလပ်နေတဲ့ကိုနေပြောတဲ့စကားလေးကိုလည်းကျွန်တော်ဆက်ပြီးတော့အဲ့ဒီတရားဆိုတဲ့ပတ်သက်တော့ကျွန်တော်ပြောပြပေးပါမယ်
ဟုတ်ကဲ့
အခုကမျိုးနယ်ကိုတမျိုးနယ်ချင်းယူရမယ်ဆိုတာကတမျိုးနယ်တွေကိုရှောက်ရင်တမျိုးနယ်မှာရှောက်ရင်တမျိုးနယ်တွေရတယ်ခရိုင်မှာရှောက်ရင်တခရိုင်လုံးတစ်ကြီးလို့သွားလို့ရတယ်တိုင်းမှာရှောက်မယ်လို့ဆိုတဲ့တိုင်းလုံးတွေကျွန်တော်တို့ကဆောင်ကြီးခွင့်ရတယ်ဆောင်ကြီးခွင့်ဆိုတာမယုံနယ်ကိုဒီဝင်ခွင့်ရတဲ့အပိုင်းပြောကြတာမယုံနယ်ကိုကြီးတဲ့ကြီးခွင့်ရတဲ့အပိုင်းကိုတိုင်းတိုင်းလုံးမှာချုံပြီးဘယ်တိုင်းဘယ်နေရာကိုဆိုသွားကြည့်နေလို့ဆိုရင်ကျွန်တော်တိုင်းမှာယူလို့ရမယ် CSO အပိုင်းမှာကြတော့ကတ်မှတ်ချက်ကတော့ pick 322မပါဘဲနဲ့ number 1ကတော့ပတ်ပြီးဝင်မဟုတ်ရဘူးဆိုတဲ့အချက်တစ်ချက်ကတော့ပါတယ်တကယ် USC ဥက္ကဋ္ဌကြီးကိုယ်တိုင်ကနေပြီးတော့ပါတီဝင်တယောက်ဖြစ်နေပြီးတော့မှကျန်တဲ့အဲ့ဒီလိုလေးလာတဲ့ချက်ဆောင်ကြည့်တဲ့လူတော့ပါတီမဝင်ရဘူးဆိုတော့သိပြီးတော့တရားတော့မကြောက်ဘူးပေါ့သိပဲလည်းသိမရှိဘူး
ဟုတ်ကဲ့ပါခင်ဗျာကျွန်တော
်အခုပွင့်ပွင့်လင်းလင်းပွင့်ပွင့်လင်းလင်းပြောမယ်လို့ဆိုရင်ကျွန်တော်ကိုယ်တိုင်သွားတင်တယ်အခုတတိကျွန်တော်တို့မကြောက်ဘူးအဲအဲ့လိုမျိုးလေးတွေရှိတာပေါ့
ဟုတ်ကဲ့ကျွန်တော်ဒိုင်လီလည်းစီစဉ်ခုချိန်ဆသွားလို့ပါပေါင်းဆွနေပေးတဲ့ဦးသက်စင်ဦးရှိပါကိုပါတဲ့အောင်နဲ့ကျွန်တော်တို့ရှင်နေအားလုံးကိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်လီလည်းစီစဉ်နောက်မှပဲဆက်ပါမယ်ကျွန်တော်ဒီရွေးကောက်ပွဲအစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးတော့ဖို့လည်းရှိပါတယ်ခင်ဗျာဒိုင်လီလည်းစီစဉ်ကိုရနာခွင့်ပေးပါ
ဟုတ်ကဲ့ပါကိုသားညုံစီစဉ်တက်ဆက်တဲ့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေဖြစ်ပါတယ
်ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOE သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။သောတာရှင်များခင်ဗျာ VOE ကအခုထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်တွေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOE Internet ဆာမျက်နှာဖြစ်တဲ့ barmis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ် VOE အစီအစဉ်တွေကိုစာသားနဲ့ရယူခြင်းနဲ့ဆိုရင်တော့ barmis@voanews.com ကိုအီးမေးလ်ပို့ပြီးတောင်းယူနိုင်ကြပါတယ်ခင်ဗျာ
ဒီ VOE မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနင်္လာကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္လာကြာတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့Asia Set 7ဂျိုရုကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။သောတာရှင်များခင်ဗျာ VOA ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုကြံနေတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ်ခင်ဗျာ။
အီဂျစ်နိုင်ငံဆိုင်းလန့်ကျွန်းဆွယ်မှာစနေနေ့ကရုရှားခီးတဲ့တင်လင်းတစင်းပြတ်ချခဲ့တဲ့အတွက်လိုက်ပါသွားသူစုစုပေါင်း224ဦးသေဆုံးခဲ့ရပါတယ်။လိုက်ပါသူခီးတဲ့အားလုံးလုံးလုံးဟာအီဂျစ်အပန်းဖြေစခန်းရှမ်အယ်ရှိတ်ကနေရုရှားနိုင်ငံစိန့်ပီတာစဘတ်ကိုပြန်ကြတဲ့ရုရှားခီးသွားတွေဖြစ်ပါတယ်။သေဆုံးသူခီးတဲ့တွေထဲမှာယူကရိန်းနိုင်ငံသားက3ဦးလည်းပါပါတယ်။အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကအခုချိန်ထိအလောင်း129လုံးကိုရှာဖွေတွေ့ခဲ့တယ်လို့လင်းခီးစံမှတ်တမ်းကိုလည်းတွေ့ရှိခဲ့ပါတယ်။အီဂျစ်ကအဲ့ဆက်သွေးချအဖွဲ့ကဒီလင်းကိုသူတို့ပြစ်ချတာလို့ကြေညာပါတယ်ဒါပေမဲ့ဒါမှဖြစ်နိုင်ဘူးလို့လေချောင်းနဲ့ဆေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်လင်းဟန်အမြင့်ပေ3000လောက်ရောက်နေတော့ပြတ်ကြတာဖြစ်ပြီးဒီဆက်သွေးချတွေမှာဒီလောက်အမြင့်ထိပြစ်နိုင်တဲ့ဒုံးကြီးမရှိဘူးလို့ဆိုပါတယ်စီးရီးယားမြို့တော်အနီးတဘုံတွေထိန်းချုပ်ထားတဲ့ရက်ကွက်ကလူထူတတ်တဲ့နေရာမှာတောက်ချန်နဲ့လေချောင်းတိုက်ခတ်မှုနဲ့ဘုံကျဲမှုတွေအတွင်းအနည်းဆုံးလူ80သေဆုံးခဲ့တယ်လို့ငယ်စည်းမချဆရာဝန်များအဖွဲ့ MSF ကပြောပါတယ်ဒမတ်စကတ်မြို့တီဒိုမာအရက်ကဈေးရင်းမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းနောက်ထပ်လူ950လဲဒဏ်ရာရရခဲ့တယ်လို့ပြင်သစ်ခြေဆိုင် MSF အဖွဲ့ကစနေနေ့မှာပြောကြားလိုက်တာဖြစ်ပါတယ်ဆီးရီးယားကိုအထူးတပ်တွေဆစ်လွတ်ဖို့တမရအိုဘားမားရဲ့ဆုံးဖြတ်ချက်ဟာ IS Islamic စစ်သွေးကြော်တွေချိန်မုန်းရေးကိုပဲအဓိကထားလှုပ်ဆောင်မှာဖြစ်ပြီးဆီးရီးယားရဲ့ပြည်တွင်းစစ်တဲဝင်ပါဖို့မဟုတ်ဘူးလို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကပြောပါတယ်သမရအိုဘားမားရဲ့တက်ဆေလို့ရေးကိစ္စနဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့မူဝါဒဟာ IS သွေးကြော်အဖွဲ့ကိုချိန်မုန်းဖို့ဆိုတာရှင်းနေတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒက်ကာကဘာသာရေးဩဇာမခန့်နဲ့စာအုပ်တိုက်နှစ်ခုဝင်ရောက်တိုက်ခတ်ခံရပြီးထုတ်ဝေသူတဦးဖြစ်တဲ့ Faisal Arifin Deepan တေဆုံးခဲ့ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့မန္နနာချမ်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ် VOE American Dan အစီအစဉ်မနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်အားပေးခဲ့ကြတဲ့တောတာရှင်တွေကိုအားလုံးပဲကျေးဇူးတင်ပါတယ်ခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.